Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တမ်းမြန်မာပိုင်းအစီအစဉ်ကနေ2016ခုနှစ်ဇူလိုင်လ4ရက်တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ American ပြည်တော်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ9မီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ခင်ဗျာကျွန်တော်ဆံမှုရောက်ခင်ဗျာအခုမနေ့ဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျွန်မကခင်မြတ်သက်ပါဒီမနက်ခင်းသတင်းတွေကိုမခွာညုံနဲ့အတူကြီးညာပေးမှာပါအီရတ်နိုင်ငံဘက်ကမြို့တော်မှာလူပေါင်း100ကျော်သေဆုံးခဲ့တဲ့ဘုံးပေါက်ကွဲမှုတွေနောက်ပိုင်း IS စစ်သွေးကြော်တွေကိုထိမုံရင်းအတွက်အီရတ်ကာကွယ်ဝင်ကြီးနဲ့အီရတ်ကအမေရိကန်သမ္မတကြီးတို့ဆွေးနွေးခဲ့ကြပါတယ်ဘင်္ဂလားဒေ့ရှ်စားတောက်ဆိုင်တစ်ခုမှာတရားခံတွေကိုဖမ်းဆီးတပ်ဖြတ်ခဲ့လို့လူပေါင်း20ကျော်သေဆုံးခဲ့ရတာအတွက်ဝန်내ခြေကွဲပွဲနေ့ကိုနှစ်ရက်ကြာသတ်မှတ်ထားပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါဦးဆံမူရင်
โอเคကောင်းပါပြီခင်ဗျာဒီမနက်ခင်းနားဆင်ကြရမယ့်အစီအစဉ်လေးထဲမှာဆိုရင်တော
့အခင်းဖြစ်တဲ့အချိန်တော့ထွက်ခွာသွားတဲ့လူတွေကများသောအားဖြင့်ပြန်လည်းမရောက်သေးဘူးခင်ဗျာအခုလေ
အဲဒါတော့ဘာသာရေးပြိပခဆန်းဆန်းအကျန်းဖက်မှုဖြစ်ပွားခဲ့တဲ့ဂူတိုင်းတရေသမင်ကြီးရွာရဲ့တည်ငြိမ်မှုထိန်းသိမ်းရေးပူပေါင်းအဖွဲ့တာဝန်ရှိသူဦးဝင်းရွှေဖြစ်ပါတယ်တရင်လော်ကိုတင်ဆက်တဲ့ခါမှာပြည်စုံကိုနားဆင်ကြရမှာပါဒါအပြင်မြန်မာရေးရာဆွေးနွေးခန်းအစီအစဉ်နဲ့တူမြန်မာပြည်ကပေးစာကဏ္ဍတရင်သားဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းတရင်သုံးသက်ချက်တရင်တော်မှတ်စုစတဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုချိန်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မတ်ခွန်ညိုတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
အီရတ်နိုင်ငံဘက်ဒတ်မြို့တော်မှာလူပေါင်း124ယောက်ထဲမှနေတည်ဆုံးပြီး186ကိုဒဏ်ရာရခဲ့တဲ့ဘုံးပေါက်ကွဲမှုတွေနှစ်နေရာမှာဖြစ်ပွားခဲ့ပြီးတဲ့နောက်မှာအီရတ်ကာကွယ်ဝင်ကြီး Khalid al-Obeidi နဲ့အီရတ်နိုင်ငံဆိုင်ရာ American သံမတ်ကြီး Stuart Jones တို့တွေ့ဆုံပြီး IS စစ်သွေးကြော်တွေကိုချိန်မုံရမှာနှစ်နိုင်ငံအကူတက်ပို့ပြီးကောင်းဘလို့ပူးပေါင်းဆောင်ရွက်မှုတွေလုပ်မယ်ဆိုတာကိုဆွေးနွေးခဲ့ကြပါတယ်။တနင်္ဂနွေနေ့အစောပိုင်းကလူစီကားတဲ့ဈေးဆိုင်တွေရှိတဲ့နေရာမှာည12နာရီကျော်ကျော်လေးမှာပဲအသေးခံထရက်ကားဘုံးဖောက်ခွဲခဲ့တဲ့အတွက်လူပေါင်း119ဦးနဲ့မနေ့တေဆုံးခဲ့ပြီး190ဒဏ်ရာရခဲ့တာပါ။ဒါဟာဒီနှစ်အတွင်းမှာအီရတ်နိုင်ငံမြို့တော်မှာအသေးပြောက်အများဆုံးတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်။ဒီကာရာတာရက်ကွက်ကတိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာလို့ IS စစ်သွေးကြော်တွေကကြေညာခဲ့ပြီးဒါဟာရှီယာမွတ်စလင်တွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်ကြောင်းပြောပါတယ်။ GS စစ်သွေးကြော်အဖွဲ့ကရှီယာတွေကိုဒိဋ္ဌိတွေလို့သတ်မှတ်ထားတာပါ။ဒုတိယဘုံခွဲတိုက်ခိုက်မှုကတော့ဘက်တယ်မြောက်ပိုင်း shop အရမှာဖြစ်ပွားခဲ့ပြီးလူ9ဦးတဲ့မနေ့တေဆုံးပြီး16ဦးဒဏ်ရာရပါတယ်ဒီတိုက်ခိုက်မှုကိုတော့ဘသူလှုပ်ဆောင်လဲဆိုတာမသိရသေးပါဘူးပောက်ကွဲမှုနှစ်ခုစလုံးကအစ္စလာမ်ဥပုပ်ထွက်ချိန်နောက်ပိုင်းညပယ်လမ်းတွေပေါ်မှာလူအများပြားရှိနေခြင်းမှာဖြစ်ပွားခဲ့တာပါရမဒန်ဥပုပ်လကုန်ဆုံးချိန်နေ့ပြီးမှအားလည်းရဲ့အထိမ်းအပွဲတွေကျင်းပဖို့အတွက်မွတ်စလင်အများပြားဟာဈေးဝယ်ထွက်နေကြတာဖြစ်ပါတယ်ဒီတိုက်ခိုက်မှုတွေအတွက် American သမ္မတအင်ဗျူကအရှုံးချဖြစ်တယ်ကြောင့်ကြေညာချက်ထုတ်ပြန်လိုက်ပြီး IS စစ်သွေးကြော်တွေချိန်မုံးရင်းမှာအစိုးရနဲ့အီရတ်ပြည်သူတွေနဲ့အတူအမေရိကန်ကစီးစီးလုံးလုံးရှိနေကြောင်းပြောကြားခဲ့ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံဒကာမြို့ကအစ်မြင့်စားတောက်ဆိုင်တဆိုင်မှာစစ်သွေးကြွား9ယောက်လက်ချက်နဲ့တစားကန်20သိဆုံးပြီးစစ်သွေးကြွားတွေကို17နာရီကြာပိတ်ဆို့ချိန်မွန်းစဉ်အတွင်းမှာလည်းရဲရာရှိ2ဦးသိဆုံးခဲ့ရတဲ့ဖြစ်ရပ်အတွက်2ရက်ကြာတနိုင်ငံလုံးဝန်내ကြေကွဲတဲ့အထိမ်းအမှတ်ကျင်းပနေပါတယ်။IS အဖွဲ့ကဒီတိုက်ခိုက်မှုကိုသူတို့လက်ချက်လို့ပြောပေမဲ့သူတို့ထဲကတယောက်မှ IS အဖွဲ့နဲ့ဆက်သွယ်မှုမတွေ့ရတဲ့အကြောင်းပြည်ထရေးဝန်ကြီးအဆက်ဒူဇာမန်ခန်းကတနင်္ဂနွေနေ့မှာပြောပါတယ်သူတို့ဟာလူချမ်းသာပညာတတ်အတိုင်းဝန်းကဖြစ်ကြပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာ10နှစ်ကျော်ပိတ်ပင်ထားတဲ့ JMB ခေါ်ဂျမူတာမူဂျာဟီဒင်ဘင်္ဂလားဒေ့ရှ်အဖွဲ့ကဂျီဟတ်ဒစ်အဖွဲ့ဝင်တွေဖြစ်တယ်လို့လည်းသူကပြောပါတယ် Reuters သတင်းဌာနကတော့ဒီအမျိုးသားရဲတပ်ဖွဲ့အကြီးအကဲရှဟီရူဟုတ်ကိုကိုကပြီးဒီအကြမ်းဖက်သမား9ယောက်စလုံးဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်ကြောင်းဖော်ပြထားသလိုသူတို့ထဲက9ယောက်ကိုဖမ်းမှုအရင်ကစ조사ခဲ့ဘူးကြောင်းလည်းပြောပါတယ်သူတို့နဲ့ IS အဖွဲ့ဆက်သွယ်ရှိမရှိဖြစ်နိုင်ခြေတွေကိုစုံစမ်းနေတယ်လို့လည်းရဲမှူးကြီးကပြောပါတယ်တည်ဆုံသွားတဲ့အကြမ်းဖက်သမား6ယောက်ထဲက9ယောက်ရဲ့ပထမအမည်တွေကိုဓာတ်ပုံနဲ့တကွဖော်ပြထားခဲ့ပြီးသူတို့ဟာလာပေါင်းတော်ကြအောင်မိသားစုဝင်တွေကိုအဆက်အသွယ်မလုပ်ခဲ့ကြောင်းလည်းဖော်ပြထားပါတယ်ဘင်္ဂလားဒေ့ရှ်အစိုးရကနိုင်ငံတွင်းမှာ IS အဖွဲ့တွေမရှိတဲ့အကြောင်းနှစ်ရှည်လများညှင်းဆိုလာခဲ့တာဖြစ်ပါတယ်ဝန်ကြီးချုပ်ရှိတ်ခါစီနာနဲ့အစိုးရအဖွဲ့ကတော့ တိုင်းပြည်တွင်မငြိမ်မသက်ဖြစ်အောင်စစ်သွေးကြတွေကိုကြောထောက်နောက်ခံပေးထားတယ်ဆိုပြီးတော့နိုင်ငံရေးရံပက်တွေကိုအပြစ်ဖို့ထားပါတယ်။တစ်ချိန်တည်းမှာဒီဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကမြို့တော်တစ်ခုလုံးကိုလုံခြုံရေးအပြစ်ချထားပါတယ်။တိုက်ခိုက်မှုအတွင်းရဲတပ်ဖွဲ့ဝင်တွေကတစားကန်73ယောက်ကိုကယ်တင်နိုင်ခဲ့ပြီးသေဆုံးသွားခဲ့သူ20ထဲမှာတော့အမျိုးသား17ယောက်အမျိုးသမီး9ယောက်ဖြစ်ပါတယ်။အီတလီက9ယောက်၊ဂျပန်9ယောက်၊2ယောက်ကဘင်္ဂလားဒေ့ရှ်၊အမေရိကန်1ယောက်နဲ့အိန္ဒိယလူမျိုး1ယောက်တို့ဖြစ်ကြပါတယ်ရှင်။
ဒီမိုကရက်တစ်ပါတီရဲ့သမ္မတကိုယ်စားလှယ်လောင်းဖြစ်ဖို့တည်တဲ့လောက်ရှိနေတဲ့ဟီလာရီကလင်တန်ဟာသမ္မတအိုဘားမားရဲ့နိုင်ငံခြားရေးဝန်ကြီးဖြစ်တဲ့သူတာဝန်ထမ်းဆောင်စဉ်ကာလအတွင်းရုံးကိစ္စတွေကိုကိုယ်ပိုင်အီးမေးလ်နဲ့တုံ့ပြန်တာနဲ့ပတ်သက်ပြီးတရားစွဲတာမခံရနိုင်ဘူးလို့ထင်ရှားတဲ့ဒီမိုကရက်တစ်ပါတီခေါင်းဆောင်တွေကခံမှန်းနေပါတယ်။ဒါနဲ့ပတ်သက်ပြီးတရားစွဲခံရတာမျိုးဖြစ်မလာနိုင်ဘူးလို့နယူဂျာစီပြည်နယ်အထက်လွှတ်တော်မှကိုရီဘိုကာက CNN သတင်းဌာနရဲ့ State of Union အစီအစဉ်မှာပြောပါတယ်။စနေနေ့ကဘိုးဆုအထောက်လိုင်းဌာန FBI နဲ့ Mrs. Clinton 3နိုင်ကျော်ကြောင့်တွေ့ဆုံပြီးမှာတော့ဒီကိစ္စနဲ့ပတ်သက်ပြီးလူတွေရဲ့စိတ်ဝင်စားမှုတွေပိုတိုးလာတာပါ။ဒီတွေ့ဆုံမေးမြန်းမှုဟာ Mrs. Clinton ရဲ့လုပ်ရအတွက်အရေးယူမယ်မယူဘူးဆိုတာကိုတရားရေးဌာနကမဆုံးဖြတ်ခင်လှုပ်ဆောင်တဲ့နောက်ဆုံးဆက်လက်ဖြစ်နိုင်ပါတယ်။ဒါဟာပြီးခဲ့တဲ့ဩဂုတ်လကလေးကဒါမျိုးလှုပ်ဆောင်မှုသူ့ရဲ့ကမ်းလှမ်းချက်တိုင်းလှုပ်ဆောင်တာဖြစ်ကြောင်း Mrs. Clinton က MSNBC ရုပ်သံကမေးမြန်းခန်းမှာပြောပါတယ်။သူ့အနေနဲ့အခုလိုဖြစ်ကြဖို့ဆန္ဒရှိတယ်လို့အခုလည်းတရားရေးဌာနကအဆုံးဖြတ်ပေးဖို့ကိစ္စအတွက်အကူအညီခွင့်ရတာမို့သူဝမ်းမြောက်ကြောင်းပြောပါတယ်။ Republican Party ကသူ့ရဲ့ပြန်ပြက် Donald Trump ကတော့ Hillary Clinton ကို FBI ကရာဇဝတ်ကြောင်းနဲ့တရားမစွဲဖို့အကြံပြုမှမဖြစ်နိုင်ကြောင်းနဲ့သူမရဲ့လုပ်ရဟာမှားတယ်လို့ Twitter မှာရေးပါတယ်။ Mrs. Clinton ရဲ့ Democratic Party ကအထက်လွှတ်တော်မှ Sherrod Brown ကတော့Mrs. Clinton ဟာသူ့အရင်နိုင်ငံခြားရေးဝန်ကြီးအများပြားလှုပ်ဆောင်ခဲ့တယ်လို့ပဲလောက်ခဲ့တာမို့တရားစွဲခံရဖို့မရှိဘူးလို့ ABC ရုပ်သံမေးမြန်းကမ်းကိုပြောပါတယ်
။ Australia ရွက်ကောက်ပွဲမဲရလက်တွေဟာလက်ရှိအချိန်ထိတိတ်ပြီးတော့နှိကပ်နေတဲ့အတွက်နောက်ဆိုးရဘယ်ဖွဲ့ဖြစ်မလဲဆိုတာကိုပြောဖို့နောက်ထပ်ရက်အနေငယ်ဆောင်ရလိမ့်မယ်လို့ရွက်ကောက်ပွဲကော်မရှင်ကပြောပါတယ်။ရွက်ကောက်ပွဲမဲစင်းတွေဟာစားလိုက်ကနေရောက်လာတဲ့မဲ၊ပြက်ကွက်မဲ၊ပြည်နယ်တွေကမဲနဲ့ရေတွက်ဖို့လူနေသေးတဲ့ကြိုတင်မဲတွေအများကြီးကျန်နေသေးတဲ့သေးတာကိုအာရုံစိုက်စောင့်ကြည့်နေတဲ့အကြောင်းတင်းငွေနေကပြောခဲ့တာပါမဲတွေကိုအင်ကာနေ့ကျမှပြန်ရေတွက်ရမှာဖြစ်လို့နောက်ထပ်ရက်အတော်ကြာအောင်နောက်ဆုံးမဲရလက်ကိုတည်နိုင်ပွဲမရှိသေးပါဘူးဩစတြေးလျဝန်ကြီးချုပ်မာကွန်တန်ဘူးကသူ့ရဲ့ညွန့်ပေါင်းအဖွဲ့ကိုအနိုင်ရပြီးတော့ကြာတော့ညွန့်ပေါင်းအစိုးရဖွဲ့နိုင်လိမ့်မယ်လို့တင်းငွေနေအစောပိုင်းမှာပြောခဲ့ပါတယ်ဒါပေမဲ့အတိုက်ခံပါတီခေါင်းဆောင်ဘီလ်ရှော့တန်ကလည်းလက်ရှိမဲရေတွက်မှုမှာအသာစီးရထားတဲ့အတွက်သူ့ပါတီကအတွက်ကိုသူကအကောင့်မြင်တဲ့အကြောင်းထောက်ခံသူတွေကိုတင်းငွေနေညနှောင်းပိုင်းမှာပြောခဲ့ပါတယ်ပါတီတွေအနေနဲ့အစိုးရဖွဲ့နိုင်ဖို့လွှတ်တော်အမှတ်150မှာအနည်းဆုံး86နေရာကိုအနိုင်ရဖို့လိုပါတယ်လောလောဆယ်မှာလက်ဝဲရင်းလီဘာပါတီက82နေရာရထားပြီးဝင်ကြီးချုပ်တန်ဘူးကတော့တန်ဘူးရဲ့ Conservative Party က66နေရာအနိုင်ရထားပါတယ်ရှင်
ဒီဝေဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။စကိုင်းတိုင်းဒေသကြီးကလေးမျိုးကရာဇကြိုဆယ်ကြီးအထက်ပိုင်းမှာမိုးများပြီးရေကြီးတဲ့အတွက်ဆယ်ရေရှမ်းပြီးဆယ်ကျိုးပေါက်မှာကိုဒေသခံတွေစိုးရိမ်နေကြပါတယ်။ဒီအခြေအနေကိုစောင့်ကြည့်နေပြီးသက်ဆိုင်ရာဌာနတွေအနေနဲ့ဒေသခံပြည်သူတွေပေါ်သဘာဝဘေးရန်တွေမကျကြောက်ဆေးရေးအတွက်ကြိုတင်ပြင်ဆင်မှုတွေလုပ်နေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်ရာခြားတိုင်းဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA ကိုပြောပါတယ်။ကလေးမျိုးကရာဇကြိုဆယ်ကြီးရဲ့နောက်ဆုံးအခြေအနေတွေကိုအချိန်နဲ့တပြေးညီသိနေအောင်သက်ဆိုင်တဲ့တာဝန်ရှိသူတွေဘက်ကအသင့်ပြန်ထားတယ်လို့တကယ်လို့အန်တီအချက်အော်လိုင်းလဲနေရာပေါင်း29နေရာကဒေတာကန်တွေအရေးပေါ်ခိုးလုံနိုင်အောင်ဘေးကင်းတဲ့ရက်ဒေတာတွေရွှေ့ပြောင်းပေးဖို့ကြိုတင်လေ့ကျင့်တာပါဝင်လှုပ်တင်လှုပ်ထိုက်တာအလုံးလှုပ်ထားတယ်လို့ပြောပါတယ်။လုံလုံဆယ်မှာရေးပြန်ကြနေပြီတကယ်လို့တစ်ခုအဖြစ်နဲ့ဘေးလွတ်ရာပို့ဆောင်မှုအသင့်ပြန်ထားတယ်လို့ကယ်ဆယ်ရေးအတွက်လည်းပစ္စည်းတွေအဆင့်အင့်ရှိတယ်လို့ဆိုပါတယ်။လူမှုကွန်ရက်ဆာမျက်နှာတွေပေါ်မှာနဲ့မီဒီယာတွေမှာအချိန်နဲ့တပြေးညီတည်င်းထုတ်ပြန်မှုတွေကိုနားဆွင့်ထားကြဖို့နဲ့တဘာဝဘေးရန်ရဲ့ချက်အောင်ချိန်မှာတာဝန်ရှိသူတွေနဲ့အတူပူးပေါင်းဆောင်ရွက်ဖို့ပါတိုက်တွန်းထားပါတယ်။လောလောဆယ်မှာရာဇကြိုဆယ်ကြီးနဲ့နှုံတားဆယ်တွေမှာရေအတော်ကလေးကျသွားပြီဖြစ်ပေမဲ့ကလေးနဲ့တမှုဘက်မှာတော့မိုးများနေတော့မှဖြစ်ပါတယ်။
တ တောင်တယောက်ပင်လယ်ကညင်းပွားနေတဲ့ကျွန်းစုတွေမှာ9ရက်ကြာမဲ့စီးရေလေ့ကျင့်မှုကိုအင်ကာနေမှာစတင်မယ်လို့တရုတ်နိုင်ငံရေချောင်းပိုင်တဲ့လုံခြုံရေးဌာနကတနင်္ဂနွေနေ့မှာကြေညာပါတယ်။တဟိတ်တရားရုံးကိုအခြေပြုထားတဲ့ညှိနှိုင်းရေးတရားရုံးကတောင်တယောက်ပင်လယ်အရေးညင်းပွားနေတဲ့ကိစ္စအရရက်ကိုစီရင်ချက်မချခင်မှာဒီကြေညာချက်ထွက်ပေါ်လာခဲ့တာပါ။တရုတ်နိုင်ငံကသူ့ပိုင်နဲ့အဖြစ်ခိုင်မာပြောထားတဲ့တောင်တယောက်ပင်လယ်ပြင်ရဲ့အများစုဖြစ်နေတဲ့ Nine Dash Line ရေပိုင်နဲ့အရေးနဲ့ပတ်သက်လို့ဖိလစ်ပိုင်နိုင်ငံကတရားရုံးမှာဖြေရှင်းမှုတရားဝင်စိန်ခေါ်ထားတာကိုတရုတ်နိုင်ငံကသတိမှောက်နေတာဖြစ်ပါတယ်။တရားရုံးကဇူလိုင်လ7ရက်နေ့မှာစီရင်ချက်ချမှာဖြစ်တဲ့ကြောင်းပြောထားပါတယ်။တရုတ်နိုင်ငံကတောင်တရုတ်ပင်လယ်ထဲမှာစီးရဲလေ့ကျင့်မှုတွေကိုပုံမှန်လုပ်လို့ရှိပါတယ်။နောက်ဆုံးလေ့ကျင့်မှုကဇူလိုင်လ17ရက်နေ့အင်္ဂါနေ့မှာဖြစ်တဲ့ကြောင်းရေချောင်းလုံခြုံရေးဝန်ကြီးဌာနကပြောပါတယ်။ဒီလေ့ကျင့်မှုတွေဟာတရုတ်နိုင်ငံအရှေ့ပိုင်းဟိုင်နန်ကျွန်းကနေပါရာဆယ်ကျွန်းစုတွေအထိအကျုံးဝင်ကြောင်းနဲ့ဒီနေရာတွေကိုဝင်ရောက်ခြင်းမပြုဖို့တားမြစ်ထားကြောင်းလည်းပြောထားပါတယ်ရှင်။
အာဖဂန်ဆိုရဲ့ဂျမ်ဖက်မှုတိုက်ဖျက်ရေးအတွက်အကူအညီဒေါ်လာတန်းနဲ့ချီးပြီးပေးအပ်ဖို့အတွက်ကတိပြုထားတဲ့တရုတ်ဆိုရကအကူအညီတစ်စိတ်ပိုင်းအနေနဲ့ပထမတော့ဖြစ်နေပေးပို့တဲ့တရုတ်စစ်လက်နဲ့ပစ္စည်းကရိယာတွေအာဖဂန်နစ္စတန်နိုင်ငံကိုရောက်ရှိလာပါပြီ။တရုတ်တို့ရဲ့စစ်လက်နဲ့ထောက်ကူတွေတက်တင်ဆောင်လာတဲ့ရုရှားကုန်တင်လေယာဉ်ဟာတနင်္ဂနွေနေ့မှာကဘူးမြို့ကိုရောက်လာတာဖြစ်ပြီးဒီပစ္စည်းတွေကိုအာဖဂန်နစ္စတန်နိုင်ငံဆိုင်ရာတရုတ်သံတမန်ကြီးရောင်ချင်းကအာဖဂန်မျိုးသားလုံခြုံရေးအကြံပေးဟာနစ်အက်မာကိုလွှဲပြောင်းပေးအပ်ခဲ့တာပါ။တရုတ်နိုင်ငံကပို့ဆောင်တဲ့ပစ္စည်းတွေထဲမှာအာဖဂန်မျိုးသားကာကွယ်ရေးနဲ့လုံခြုံရေးတပ်ဖွဲ့တွေအတွက်တည်ယူပို့ဆောင်ရေးဆိုင်ရာအုံဆောင်ပစ္စည်းတွေ13,000အစိတ်ပိုင်းနဲ့ KMI ချုပ်တွေနဲ့လက်နက်တွေပါဝင်ပုံရပါတယ်။တရုတ်အစိုးရအနေနဲ့စီးပူးပေါင်းဆောင်မှုပါဝင်အာဖဂန်အစိုးရနဲ့ကပြည်သူတွေနဲ့ပါနိုင်ငံချင်းအရေးရှိပုံမှန်ဆက်ဆံရှိဖို့လိုလားတယ်လို့တရုတ်တမ်မကြီးကပြောပါတယ်။အာဖဂန်မျိုးသားလုံခြုံရေးအကြံပေးကတော့ဒီစစ်ပစ္စည်းအကူအညီတွေဟာအကြမ်းဖက်တိုက်ဖြစ်ရေးအတွက်ဖြစ်ပြီးဒီတိုက်ဖြစ်ရေးနဲ့ပတ်သက်ပြီးတရုတ်နိုင်ငံကအာဖဂန်ပြည်သူတွေနဲ့အတူရပ်တည်လာတယ်လို့တမ်မကြောင်ပြောကြားခဲ့တယ်လို့ဒီနှစ်နှောင်းပိုင်းလောက်မှာနောက်တစ်ချိန်ထပ်ပေးဖို့ရှိပြီးအဲ့ဒီခါကျရင်ကားတဲ့ကဖောက်ခွဲပစ္စည်းတွေလိုမျိုးဘုံမျိုးကိုရှာဖွေနိုင်တဲ့ဆက်မျိုးပါတဲ့စစ်တုံးပစ္စည်းတွေထပ်မံပေးဖို့မယ်လို့မျှော်လင့်ကြောင်းပြောပါတယ်။
ဥရောပချန်ပီယံဖလားဘောလုံးပြိုင်ပွဲရဲ့နောက်ဆုံး quarter final ပွဲစဉ်ကိုအင်ရှင်ပြင်သစ်အသင်းနဲ့ Iceland အသင်းတို့တနင်္ဂနွေနေ့ကကစားကြတာမှာအင်ရှင်ပြင်သစ်အသင်းက5ဂိုး2ဂိုးနဲ့အပြတ်သတ်အနိုင်ရပြီး semi final တက်သွားပါပြီ။ semi final မှာတော့ပြင်သစ်အသင်းဟာနာမည်ကြီး Germany အသင်းနဲ့ကြာသပတေးနေ့မှာကစားကြပါလိမ့်မယ်။ England အသင်းကိုအနိုင်ရပြီး Cinderella ဇာတ်လမ်းလိုရုတ်တရက်နာမည်ကြီးသွားခဲ့တဲ့ Iceland အသင်းဟာပွဲစဉ်အစကနေအဆုံးအထိအင်ရှင်ပြင်သစ်အသင်းကအချိန်ဆက်မိမိနဲ့ဖိပြီးကစားသွားခဲ့တာကြောင့်ကစားခွက်ပြက်ပြီးခံစစ်တာတာနဲ့သာပြန်ကစားနိုင်ပါတယ်။ပထမပိုင်းမှာပြင်သစ်အသင်းက၄ဂိုးဂိုးမရှိနဲ့ဥဆောင်နေခဲ့တာမှာဒုတိယပိုင်းမှာ Iceland အသင်းက၆ပါဂိုး၃ဂိုးပြန်ပြီးတော့တွင်နိုင်ခဲ့ပါတယ်ရှင
်။ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မခွန်ညိုလို့ပြောပြသွားခဲ့ကြတာဖြစ်ပါတယ်။အခုအရင်ဆုံးတော့ပဋိပက္ခဖြစ်ပွားခဲ့တဲ့ဘကူတိုင်းဘက်ကအခြေအနေသတင်းနဲ့ဆက်ပါမယ်။ဘကူတိုင်းတရဲသမင်ကြီးရွာမှာနှစ်ဖက်တိုင်ဝမ်ကြားအကြမ်းဖက်မှုဖြစ်ခဲ့ပြီးတဲ့နောက်နေရစွန့်ခွာတင်းရှောင်နေရသူတွေနေရမပြောင်းနိုင်သေးသလိုကြံရိတ်ခဲ့တဲ့သူတွေမှာလည်းစိုးချိန်ထိတ်လန့်မှုတွေရှိနေဆဲဖြစ်တဲ့အကြောင်းဒေသခံမွတ်စလင်ခေါင်းဆောင်ကပြောပါတယ်။ဒါ့အပြင်အစ္စလမ်ဘာသာဝင်တွေအနေနဲ့ဖျက်ဆီးခံရတဲ့ဗလီကျောင်းမှာပြန်ပြီးတော့ဝတ်ပြဖို့ဒေသခံအာနာဘယ်နေကပြိပင်ထားဆဲဖြစ်တယ်လို့လည်းဆိုပါတယ်။အလားတူတရဲသမင်ကြီးရွာကနောက်ဆုံးအခြေအနေကိုတော့ရောက်ကြည့်ချူခဲ့တဲ့ဘာသာပေါင်းစုံချစ်ကြည်အဖွဲ့ကြီးကိုလည်းအာနာဘယ်နေကတားမိခဲ့တယ်လို့ဆိုပါတယ်။ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်ကအကြောင်းစုံကိုတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ဘကုန်းတိုင်းဒေသကြီးဝေါမြို့နယ်ကတရဲသမိန်ကျေးရွာမှာဇွန်လ23ရက်နေ့ကဘာသာကြားဖြစ်တဲ့ရွာသားနှစ်ဦးကနေအပြန်အလှန်အချင်းများရာကစတင်ဖြစ်ပေါ်ခဲ့တဲ့နှစ်ဖက်အတိုင်းဝိုင်းကြားအကြမ်းဖက်တိုက်ခိုက်မှုဖြစ်ခဲ့ပြီးနောက်ဗလီကျောင်းနဲ့ဘာသာရေးစာသင်ကျောင်းအပါအဝင်မွတ်စလင်ပိုင်းအိမ်တလုံးမွတ်စလင်တင်းကျိုင်းတို့ဖျက်ဆီးခံလိုက်ရပါတယ်။နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတရဲသမိန်ကျေးရွာမှာရှိတဲ့ရဲအာဏာပိုင်တွေကို VOA ကဖုံးဆက်မေးမြန်းရမှာတစုံတရာပြန်လည်တုံ့ပြန်ဖြေကြားခြင်းမရှိခဲ့ပါဘူး။ဒါကြောင့်နှစ်ဖက်အတိုင်းအဝိုင်းကိုဥဆောင်သူ49ဦးပါဝင်ဖွဲ့စည်းထားတဲ့ကျေးရွာတည်ငြိမ်မှုထိန်းသိမ်းရေးပူးပေါင်းအဖွဲ့ရဲ့အဖွဲ့ဝင်တဦးဖြစ်တဲ့ဦးဝင်းရွှေကိုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့စတင်မေးမြန်းရမှာသူကအခုလို VOA ကိုပြောပါရစေ
။ကျွန်တော်တို့အားလုံးကတော့အရင်လိုပုံစံပြန်ဖြစ်နိုင်တဲ့အတွက်ကိုကြိုးစားနေကြတာပေါ့အခင်ဖြစ်တဲ့အချိန်တော့ထွက်ခွာသွားတဲ့လူတွေဟာများတော့အဖြစ်ပြန်လည်းမရောက်သေးဘူးခင်ဗျအကြောက်လန့်ပြီးတော့ထွက်သွားတဲ့လူတွေခင်ဗျအခုလေရွာကသွားလိုက်ဝင်လိုက်အဲ့လိုပုံစံမျိုးနဲ့တည်ငြိမ်မှုကတော့ကျွန်တော်တို့ရဲ့အစ္စလမ်ဘာသာဝင်တွေကမှမရှိသေးဘူးခင်ဗျအ
ခုအဲ့ဒီမှာကြံခဲ့တဲ့လူတွေကအခုသူတို့ရဲ့ဒီဘာသာရေးဆိုင်ရာလာလေဖြစ်နေတဲ့ခါကျတော့ဒီပလီဝတ်ပြုတဲ့ကိစ္စတွေပုံမှန်ပြန်ပြီးတော့လုပ်လို့ရနေပြီလားရှင်
ပလီကိစ္စဆိုတဲ့နေရာမှာပြီးသွားတဲ့တရက်နှစ်ရက်လောက်ကနေပြီးတော့ ကျွန်တော်တို့တန့်ရှင်းလောက်ခွင့်ပေးမယ်ဆိုပြီးပြောတော့ကျွန်တော်တို့ကရန်ဝင်းတာဝင်းတာတဲ့ပုံမှာကျွန်တော်တို့ကအားလုံးတန့်ရှင်းရလောက်ဖို့အတွက်ကိုကျွန်တော်တို့ကလူစုစည်းတယ်စုစည်းပြီးတော့တန့်ရှင်းရလောက်ကြတယ်အဲ့လိုတန့်ရှင်းရလောက်ခံပြီးတဲ့အခါမှာဖျားဝိပုခွင့်လေးမကြခင်ဦးတည့်ရနေ့လောက်မှာအစ်ဆိုကလာတော့မယ်သူအဲ့လိုအစ်လေးဆိုကလာတော့မယ်ဆိုတဲ့အခါမှာအစ်လေးများကျွန်တော်ဒီပုံမှာဆင်နွှဲရမလားတို့ပြင်တော့ထွန်းမြတ်လာတဲ့အချိန်ကာလဒီလိုဥပုပ်ရမဇန်လမှာကျွန်တော်တို့ဟာအဲနေ့စဉ်ဝိပုနေတဲ့ဒီနမ၅ကျင်လေးကိုကျွန်တော်တို့ပလီမှာပဲပြန်ပြီးတော့ဝိပုခွင့်တွေများရလို့ရညာကျွန်တော်အားကျွမ်းမှန်တဲ့နဲ့ကျွန်တော်တန့်ရှင်းလောက်ကြတယ်ခင်ဗျအဲ့လိုလောက်ကြလောက်ပင်လောက်ညာတော့လေပြီးဝါတာနဲ့အရင်ကနဲ့ပို့ပြီးတော့တင်းကျက်စွာနဲ့ပိတ်ပြီးတော့အကုန်လုံးထွက်ခိုင်းတယ်ဘယ်သူမှပြေးမဝင်တော့ဘူးခင်ဗျ
ဒီတော့အတွင်းတရက်သမိန်မှာဖြစ်ခဲ့တဲ့အခြေအနေတွေကိုတောက်ကြနေကတွားရောက်ကြည့်ရှုတဲ့မေတ္တာစဝိုင်းလို့ခေါ်တဲ့ဘာသာပေါင်းစုံငြိမ်းချမ်းရေးအဖွဲ့ကြီးရဲ့ကိုယ်စားလှယ်တွေကိုမြို့နယ်နဲ့ကျေးရွာအာဏာပိုင်တွေကတားမြစ်ခဲ့ကြောင်းအဖွဲ့ရဲ့ဗဟိုအလုံးမှုဆောင်ကိုရှိုင်းက VOE ကိုပြောပါတယ
်လုံးဝမဖြစ်တဲ့နိုင်ငံကိစ္စမျိုးပေါ့တကယ်တည်းဆိုရင်အာဏာပိုင်တွေကိုယ်တိုင်ကဒါကိုဖွင့်လင်းမြင်သာမှုဆိုတဲ့အရာကိုတပ်ပြန်အရေးကြီးတယ်တစ်ဖက်ကနေပြီးတော့အထက်ကအမင်းကတမျိုးအောက်မှာဖြစ်နေတာတမျိုးဒါကလုံးဝမဖြစ်တင်နောက်တစ်ခုကအခုနောက်မှာတာဝန်ယူမှုတာဝန်ခံမှုလုံးဝမရှိဘူးပေါ့နော်အဲ့မှာကျွန်တော်ပြန်လဲလာတဲ့ဟာကိုလည်းအဲ့ဒါကိုလည်းအမှတော့ချက်သူကတော့အဲ့ကျွန်တော်တို့ရောက်တဲ့ချိန်ကနေပြန်လာတဲ့အထိကိုပပလေကိုလူ၁၀ယောက်ကျော်ကထောက်ချောက်ကိုအဲ့မှာကျွန်တော်တို့ဓာတ်ပုံတွေလိုက်တယ်ဗီဒီယိုတွေလိုက်တယ်ကျွန်တော်တို့လုံးဝစူးစူးဝါးဝါးနဲ့အခုပဲကြိုက်တော့ဖြတ်တော့မယ်ဆိုတဲ့ပုံစံမျိုးနဲ့အဲ့လိုမျိုးကြည့်တာတွေလည်းခံခဲ့ရတယ်နောက်ဆုံးမှာကျွန်တော်တို့ကလည်းမရတော့ကဲဒါဆိုလဲကျွန်တော်တို့ပြန်ကြမယ်မိုးနဲ့လေနဲ့ဆိုတော့အဲ့မှာကျွန်တော်တို့ပြန်လှည့်လာ
တယ်။တရက်သမိန်ကြီးရွာကအကြမ်းဖက်မှုဖြစ်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းအမျိုးသားလူ့ခွင့်ရေးကော်မရှင်ကတွားရောက်စုံစမ်းစစ်ဆေးခဲ့ပါတယ်။အလားတူမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကလည်းသူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းအဲ့ဒီကြီးရွာကိုကိုယ်တိုင်တွားရောက်ကြည့်ရှုခဲ့တယ်လို့အကြမ်းဖက်ကျူးလွန်သူတွေကိုဥပဒေနဲ့အညီအရေးယူဖို့မြန်မာအစိုးရကိုတိုက်တွန်းထားပါတယ်။လက်ရှိ
လောက်ကန်ရှာပါတာကြောင့်ဝင်ငွေမလုံးမငှနဲ့လူမှုဒုက္ခတွေခံစားနေရတဲ့မြန်မာနိုင်ငံမှာအလောက်ကန်အခွင့်အလမ်းတွေလက်တွေဖန်တီးနိုင်မဲ့နှီးလန်းတွေများရှိနိုင်ပါသလားပြည်ပရင်းနှီးမြှုပ်နှံမှုတွေကအခရာကြပါသလားပြည်တွင်းရင်းနှီးမြှုပ်နှံမှုတွေကရောအလောက်ကန်တွေမဖန်တီးနိုင်တော့ပါဘူးလားအခုလာမယ့်အင်္ဂါနေ့ညတိုင်းရိုင်းလမ်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုယ်တိုင်ပါဝင်ပြီးတော့မဆွေးနွေးနိုင်ဘူးဆိုရင်လည်းဆွေးနွေးခြင်းတဲ့အကြောင်းအရာကိုစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရပါတယ်။ VOE ရဲ့ဖုန်းနံပါတ်က1-239-382-999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။အင်္ဂါညတိုင်းရည်လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေ VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါတယ်။အခုတော့မြန်မာရေးရဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်မြန်မာနိုင်ငံကထွက်တဲ့ကော်ဖီတွေဟာနိုင်ငံတကာစံချိန်နဲ့အထူးတန်းဝင်နေဆိုတာကိုကဘာကိုပြသနိုင်ပြီးနိုင်ခဲ့ပြီဖြစ်တယ်လို့မြန်မာနိုင်ငံကော်ဖီအသင်းရဲ့ဥက္ကဋ္ဌဦးရဲမြင့်ကပြောပါတယ်ဂျော်ဂျီယာပြည်နယ်အတ္လန်တာမြို့မှာကျင်းပခဲ့တဲ့ကော်ဖီပြပွဲမှာလာရောက်ပြသခဲ့သူဦးရဲမြင့်ကိုကိုဇော်ဝင်းလိုင်ကတွေ့ဆုံမေးမြန်းထားတာကိုအခုတစ်ပတ်မြန်မာရေးရဆက်နားဆင်ကြပါခင်
โอเคปุ้ยเนี่ยอคูลวิวลาပြီးတော့တွေ့ဆုံမိန်းမွန်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျဟုတ
်ကဲ့ကျွန်တော်ကလည်းကျေးဇူးတင်ပါတယ်ခင
်ဟုတ်ကဲ့ကိုရဲမြင့်ကဒီမြန်မာနိုင်ငံကော်ဖီအသင်းရဲ့ဥက္ကဋ္ဌဆိုတော့မြန်မာနိုင်ငံကော်ဖီအသင်းဆိုတာဘယ်လိုပေါ်ပေါက်လာသလဲဆိုတာကျွန်တော်တို့အရင်အချင်းချင်းလေးပြောပြပါအောင်ခင
်ဟုတ်မြန်မာနိုင်ငံကော်ဖီအသင်းမှာကျွန်တော်တို့အစုအဖွဲ့6ခုရှိပါတယ်အဲ့တော့ဒီအစုအဖွဲ့တွေပေါင်းပြီးမှကျွန်တော်တို့မြန်မာနိုင်ငံကော်ဖီအသင်းဆိုတာဖြစ်ပေါ်လာတာပါအဲ့တော့ကော်ဖီအစုအဖွဲ့တွေကတော့ပြင်ဦးလွင်မိုးကုတ်ရွာငန်းနောင်ချိုရန်ကုန်နဲ့ချင်းပြည်နယ်တို့မှာဖြစ်ကြပါတယ်ဆက်ပြီးတော့လည်းကျွန်တော်တို့ကော်ဖီအစုအဖွဲ့တွေကလပ်စတာပေါ့နော်ကော်ဖီကလပ်စတာတွေဆက်ပြီးဖွဲ့သွားမှာပ
ါဟုတ်ကဲ့ဆိုတော့အစုအဖွဲ့တွေဆိုတာကဟိုလုပ်ငန်းရှင်တွေလည်းပါတယ်နောက်ကော်ဖီဆိုက်တက်လူတွေလည်းပါတယ်အဲ့လိုလားဘယ်လိုပုံစံမျိုးလဲခင်ဗျ
ဟုတ်ပါတယ်ခင်ဗျအစုအဖွဲ့ဆိုတာကျွန်တော်တို့တောင်သူတွေပေါ့နော်တောင်သူတွေကတောင်သူ G တွေ farm estate တွေလည်းပါပါတယ် small farmer တွေလည်းပါပါတယ်ပြီးတော့ coffee site တို့ထုတ်လုပ်တင်ပို့ရောင်းချသူတွေအားလုံးပါဝင်ရပါတယ
်ဟုတ်ကဲ
့ဟုတ်ကဲ
့ဆိုတော့ဒီ coffee site တဲ့လူတွေထားကြပါတော့လုပ်ငန်းရှင်တွေအစုအဖွဲ့တွေကတော့သူတို့ဒါအစုနဲ့အဖွဲ့နဲ့ရှိပြီပေါ့နော်ဒါပေမဲ့ဒီ coffee site တဲ့ဒီတတိပုဂ္ဂလ site တဲ့လူလည်းပါမှာရှိတယ်လို့ကြားပါတယ်တပိုင်းတနိုင်ပေါ့နော
်ဟုတ်ကဲ့
ဆိုတော့အဲ့လိုလူတွေကရောဒီ coffee အတင်းနဲ့ဟိုဝင်လာတဲ့အတွက်ဘယ်လိုအကျိုးမြတ်တွေရနိုင်မလဲ
အဓိကကတော့ကျွန်တော်တို့ကဒီ coffee ဟိုဒီ production ကြီးပဲ emphasize လုပ်တယ်ဆိုတာကဒါဟိုအရင်ခေတ်ကြီးရှေးကျတဲ့ခေတ်တွေမှာပဲလုပ်တာပေါ့အခုကတော့ဒီဈေးကွက်နဲ့ဟန်ချင်းညီညီပေါ့နော်လှုပ်ရှားကြတယ် market ရဲ့လူအချက်အရာထုတ်လုပ်ကြတယ်ပေါ့နော်ဒါကဟိုတိုးတက်တဲ့ခေတ်မှာပေါ့နော်အဲ့တော့ကျွန်တော်တို့ကဘာလဲဆိုတော့ဈေးကွက်နဲ့ချိတ်ဖို့ပေါ့ value chain သဘောကျွန်တော်တို့ဝိုင်းလုပ်ကြတဲ့သဘောပါပဲ site ပြိုးထုတ်လုပ်တင်ပို့ရောင်းချတဲ့သူတွေအားလုံးပါမယ်ပြီးတော့တောင်သူတွေဈေးနှိမ်ခံရမှုမရှိအောင်ကာကွယ်ပေးမယ်ဒီသဘောတွေပါပဲပြီးတော့လိုအပ်တဲ့စိုက်ပျိုးနည်းပညာတွေအားလုံးကိုကျွန်တော်တို့ဘက်ကတတ်နိုင်သလောက်ပံ့ပိုးပေးမယ်ဒါလုံရမဲ့လုပ်ငန်းတွေအားလုံးကိုလည်းအဖွဲ့အစည်းတည်တည်နဲ့ဆက်ဆက်ပြီးတော့လုပ်ကြိုင်မယ်ပေါ့ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့တနည်းအားဖြင့်တော့ဈေးကွက်တည်ငြိမ်အောင်လုပ်ပေးတယ်ဆိုတဲ့သဘောလားခင်ဗျ
ဟုတ်ပါတယ်ခင်ဗျာကော်ဖီဈေးကွက်ရရှိအောင်ပေါ့ဈေးကွက်ရရှိအောင်လုပ်ပေးတယ်ပြီးတော့ဈေးကွက်ကိုလည်းကျွန်တော်တို့ကထိန်းချုပ်တာမဟုတ်ဘူးဒီဈေးကွက်ကိုဒီအောက်ကိုဆင်းမသွားအောင်ကျွန်တော်တို့ subsidy တိုက်ပေါ့နော်ဒီဈေးကွက်တခု production cost ကို cover ထုတ်လုပ်မှုဈေးရိတ်ကို cover ဖြစ်အောင်ကျွန်တော်တို့ဘက်ကကြံဆောင်ထားတယ်ပေါ့အဲ့တော့လွန်ခဲ့တဲ့နှစ်နှစ်သုံးနှစ်လောက်ကစပြီးတော့ကျွန်တော်တို့ဒီဈေးကွက်ကိုကျွန်တော်တို့ကဒီ production cost ကို cover ဖြစ်အောင်တတ်မှတ်ပေးလိုက်တဲ့အခါမှာအဲ့ဒီအောက်ကိုဈေးကမဆင်းတော့ဘဲနဲ့ပြန်ဆိုင်မှုတွေဖြစ်ပြီး coffee ဈေးကွက်ကောင်းလာတယ်တပြိုင်တည်းထဲမှာပဲကျွန်တော်တို့က coffee ဈေးကွက်ကိုရှာဖွေရတာပေါ့ခင
်ဗျဟုတ်ကဲ့ဆိုတော့ဒီမြန်မာနိုင်ငံကော်ဖီအသင်းအနေနဲ့နိုင်ငံတကာမှာလည်းလဲ့ပြီးတော့လုပ်နေကြနေပြီဆိုတော့ကျွန်တော်တို့ကြားပါတယ
်ဟုတ
်အခုဆိုတော့အမေရိကကိုလာတဲ့အကြောင်းရင်းကလည်းဒီအမေရိကမှာရှိတဲ့ဒီကော်ဖီပြပွဲပေါ့နော
်
အဲ့ဒါလာပြီးတော့မြန်မာနိုင်ငံကိုစားပြုပြီးတော့တက်ရောက်ပြသတယ်လို့ကျွန်တော်တို့ကြားပါအဲ့ဒါလေးလေးရှင်းပြပါအောင
်ဟုတ်ကဲ့ဗျာကျွန်တော်တို့ကကော်ဖီထွက်လာတဲ့အခါမှာကမ္ဘာအဆင့်မီ special coffee specialty coffee ပေါ့နော်အထူးတန်းဝင်ကော်ဖီဖြစ်အောင်ဒီဟို USA ရဲ့ပံ့ပိုးမှုနဲ့ဝင်းရော့international အဖွဲ့ရဲ့ပံ့ပိုးမှုပေါ့နော် coffee quality institute လို့ခေါ်တဲ့အဖွဲ့အစည်းတွေကနေဝိုင်းဝန်းပံ့ပိုးမှုတွေကြောင့်ကျွန်တော်တို့က quality မြင့်တဲ့ coffee တွေကိုကျွန်တော်တို့ကစက်ရုံနေလုပ်ပြီးတော့ဒါနည်းပညာတွေနဲ့ကျွန်တော်တို့ကောင်းအောင်ထုတ်လုပ်တယ်အဲ့ဒီထုတ်လုပ်တဲ့အဆင့်မီတဲ့ coffee တွေကိုဈေးကွက်ရရှိအောင်လုပ်တဲ့နေရာမှာ Atlanta ပြပွဲအပအဝင်ပြပွဲတွေကျွန်တော်တို့သွားကြရတာပေါ့သွားပြီးတော့ကျွန်တော်တို့ချိတ်ဆက်တယ်အဲ့လိုအဲ့ဒီအခါမှာ coffee qualityinstitute ရဲ့ပံ့ပိုးမှုနဲ့အခုဒီပြပွဲမှာဆိုလို့ရှိရင်မြန်မာနိုင်ငံကော်ဖီအကြောင်းကိုအခန်းတစ်ခုမှာကျွန်တော်တို့ cup test လုပ်ကြတယ်ပေါ့အဲ့တော့ကမ္ဘာကော်ဖီကုန်တဲ့တွေတော်တော်များများကလာရောက်ကြည့်ရှုပြီးတော့စိတ်ဝင်စားကြတယ်အော်ဒါတက်တယ်ပေါ့နော်ကျွန်တော်တို့ဟုတ်ကဲ့ခင်ဗျ
ဟုတ်ကဲ့တနည်းအားဖြင့်တော့ဒါဒီ American ဈေးကွက်ကိုစပြီးတော့ဝင်ရောက်ထိုးပေါက်တဲ့ခြေလန်းလို့ပြောရမှာပေါ့
ဟုတ်ပါတယ်ခင်ဗျ American ဈေးကွက်ကိုထိုးပေါက်တဲ့နေရာမှာကျွန်တော်တို့မြန်မာကော်ဖီကဂုံတိတ်ခါရှိသွားနေပေါ့နော်ဒီကျွန်တော်တို့coffee ကအနံ့ရောအရသာရောပါဝင်တဲ့ပစ္စည်းဖြစ်တဲ့အတွက်အနံ့အရသာနဲ့ပြည့်စုံမှာ coffee ကောင်းတစ်ခုဖြစ်မှာပါကျွန်တော်တို့ကံကောင်းတာတစ်ခုကတော့ကျွန်တော်တို့က coffee အထူးတန်းဝင် coffee site နိုင်တဲ့နိုင်ငံနည်းမှာကျွန်တော်တို့မြန်မာနိုင်ငံကလည်းပါပါတယ်အခုအဖွဲ့အစည်းအသီးသီးရဲ့ဝိုင်းဝန်းပတ်ပုံးမှုကြီးနဲ့ပြီးတော့မိမိတို့ CV လုံးလုံးနဲ့လှုပ်ဆောင်မှုကြောင့်လို့ကျွန်တော်တို့မြန်မာနိုင်ငံ coffee ကလည်းကမ္ဘာအလယ်မှာကျွန်တော်တို့ဝင်းဝင်းထည့်တယ်နဲ့ပြနိုင်ခဲ့ပါပြီပေါ့
ဟုတ်ကဲ့ဒါကတော့အမေရိကကိုလာတဲ့ခီးစဉ်ပေါ့နော်အမေရိကမှာလုပ်တဲ့ coffee ပြပွဲပေါ့တခြားနိုင်ငံတွေကမြန်မာနိုင်ငံ coffee အသင်းအနေနဲ့လိုက်ပြီးတော့ပြသပြီးတော့အခုလိုမျိုးထိုးပေါက်တာတွေရှိနေပြီလားခင
်ဗျပြပါတယ်ခင်ဗျကျွန်တော်တို့ပထမအသင်းစဖွဲ့တဲ့နှစ်မှာပဲ2000ဒီကျွန်တော်တို့14ပြပွဲမှာကျွန်တော်တို့ဒီဟိုဟာ Thai Fest ပြပွဲကနေပြီးတော့ဝင်ရောက်ပြီးတော့စပြပါတယ်အဲ့တော့နိုင်ငံတကာရှုအဲ့ဒီကနေပြီးတော့စပြီးတော့ကျွန်တော်တို့အတွေ့အကြုံပေါ့လေအဲ့ဒီကနေပြီးတော့ကျွန်တော်တို့ဂျပန်မှာလည်းပြပါတယ်ဒီဖူရှုနဲ့ပတ်သက်လို့အာဆီယံဖူရှုတို့ဘာတွေကိုကျွန်တော်တို့သွားပါတယ်ပြီးတော့ကိုရီးယားပြပွဲတွေလည်းသွားပါတယ်အဲ့တော့ဒီပြပွဲကတော့ဒီအတ္တလန္တာပြပွဲကတော့ကမ္ဘာမှာအကြီးကျယ်ဆုံးပါအဲ့တော့ Seattle မှာလုံးမဲ့နောက်နှစ်ပြပွဲကလည်းကြီးကြီးကျယ်ကျယ်ဖြစ်မှာပါအဲ့တော့ကျွန်တော်တို့ကတော့ဒီဈေးကွက်ထိုးပေါက်ဆရာရှိတာလည်းထိုးပေါက်တယ်လို့ production ဘက်ကလည်း quality ကိုထိမ့်ပြီးတော့မြန်မာကော်ဖီကိုကမ္ဘာဈေးကွက်မှာဝင်နိုင်အောင်ကျွန်တော်တို့ဖောက်ရဲမှာပါ
ဟုတ်ကဲ့ဆိုတော့ဟိုကိုရိုရဲမြင့်ပြောသွားတဲ့အထက်မှလည်းပါပါတယ်နိုင်ငံတကာအဖွဲ့အစည်းတွေကကူညီပံ့ပိုးပေးတယ်ဆိုတာဘလို့အကူအညီတွေများရတယ်လဲဘယ်နိုင်ငံတွေများအကူအညီပေးနေပါလဲမြန်မာနိုင်ငံကော်ဖီအတင်းရော
အခုလောလောဆယ်တော့ကျွန်တော်တို့ USA ရဲ့ပံ့ပိုးမှုနဲ့ Winrock International ကပဲအဓိကပံ့ပိုးပေးတာပါအဲ့တော့သူတို့ကတော့ value ဒီဈေးကွက်ရရှိအောင်ထိန်းတဲ့နေရာမှာ value chain ပေါ့ဒီ cap to ဒီ3 to gap ပေါ့နော် value chain တစ်ချောက်လုံးမှာကျွန်တော်တို့လုံးဆောင်တဲ့အခါမှာ site view ပဲလဲပါတယ် processing ဘက်မှာလည်းကျွန်တော်တို့စနစ်တကျနဲ့လေ့ကျင့်ပေးတယ်နောက် service fee တွေနဲ့ပတ်သက်လို့လည်းသူတို့ဘက်ကပံ့ပိုးမှုတွေရှိပါတယ်အဲ့တော့ကျွန်တော်တို့ဘက်ကလည်းတောင်သူတွေကိုဈေးမှန်ရအောင်ကျွန်တော်တို့ကအဖွဲ့ကိုဆောင်ရွက်ပါတယ်ပြီးတော့ဒီအထူးတန်းဝင် copy ပြပွဲပေါ့နော် FCA ပြပွဲမှာကျွန်တော်တို့ဘာအတွေ့အကြုံရတယ်ဆိုတော့ transparency ဆိုတာဒီတောင်သူရှီကဘယ်လောက်ဝယ်လိုက်တယ် processing မှာဘယ်လောက်ကြရတယ် service charge အနေနဲ့ဘယ်လောက်ယူတယ်အားလုံးက transparency ရှိရှိနဲ့လုပ်ပြီးတော့ဝင်းဝင်းပေါ့နော်ဒါအားလုံးမျက်မျက်တာတာနဲ့ကုန်တယ်ရောထုတ်လုပ်ရှိတာပေါ့ဟုတ်တယ်အကျိုးရှိအောင်ဆောင်ရွက်ကြမှာပါဆိုတော့အဲ့ဒါကကျွန်တော်တို့အတွက်တော်တော်ကိုအတွေ့အကြုံရပြီးတော့ဒီ trading နဲ့ပတ်သက်လို့လည်းကျွန်တော်တို့အတွက်အများကြီးအတွေ့အကြုံရခဲ့ပါတယ်
ဟုတ်ကဲ့ဆိုတော့အခုဒီမှာအမေရိကန်ကိုလာတယ်ရှင်းနေပါလဲနောက်ပြပွဲရှိတယ်ဟိုလာဖို့လားလားရှိတယ်ပေါ့ဆိုတော့ဒီကပြန်သွားရင်ရောမြန်မာနိုင်ငံမှာပြန်လုပ်ဖို့တိုးချက်လှုပ်ဆောင်မဲ့အစီအစဉ်တွေပါတယ်များအခုအကြံဉာဏ်တွေများရခဲ့ပါတယ်
ဟုတ်ကဲ့ပြန်ကျွန်တော်တို့ကော်ဖီအရေသွေးကောင်းတွေထိုးတဲ့ထုတ်လုပ်ဖို့ဆိုတာဈေးွက်ရှိရင်တောင်သူတွေကတောင်သူကြီးရောတောင်သူငယ်တွေရောအကုန်လုံးစိတ်ဝင်စားပါပါဖိအောင်ရတဲ့အခါမှာကျွန်တော်တို့ကကြိုတင်ပြင်ဆင်တဲ့အနေနဲ့မျိုးကောင်းမျိုးတန်တွေကိုကျွန်တော်တို့စိုက်ထားပါတယ်ဒီမျိုးကောင်းမျိုးတန်တွေကိုကျွန်တော်တို့အခမဲ့ဒီတောင်သူငယ်တွေအတွက်ဖြန့်ဖြူးပေးမှာပါအဲ့တော့အမှန်တကယ်ဖိုက်ပြိုးထုတ်လုံးမဲ့လူတွေကဒီတက်ဆိုင်ရအပွဲပြီးဒီကကျွန်တော်တို့ကော်ဖီအသင်းကိုဆက်သွယ်ဆောင်ရွက်နိုင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့မြန်မာနိုင်ငံမှာရောအခုကော်ဖီစိုက်တဲ့တောင်သူပေါ့နော်တောင်သူကတော်တော်များများရှိသလားဒါမှမဟုတ်တနည်းအားဖြင့်ပြောရင်ကော်ဖီစိုက်တဲ့ A ကရောကျွန်တော်တို့ခံမှန်းကြည့်ကမ္ဘာကြီးလိုရနိုင်မလားအလက်ရှိနေထားမှာ
ဒီကျွန်တော်တို့အစိုးရတရားဝင်ထုတ်ပြန်တဲ့စာရင်းတွေရတော့အေကာပေါင်း3000လောက်ကျွန်တော်တို့ coffee free market နေမှာရထားပါတယ်အဲ့တော့ coffee တကယ်တမ်းတောင်သူငယ်တွေအများတာကတော့နောင်ချိုနယ်မှာရှိသည်တလို့ပြည်ဦးလွင်နယ်မှာလည်းရှိပါတယ်အဓိကတော့ရှမ်းပြည်နယ်တောင်ပိုင်းရွာငံမြို့နယ်တဝိုင်းမှာပို့ပြီးတော့များပါတယ်အဲ့တော့ဒီ coffee ကဈေးနှုန်းကျတဲ့အခါမှာတောင်သူတွေက coffee bean တွေခုတ်ပြစ်တဲ့အထိ coffee ကိုစိတ်ဝင်စားမှုနှင်းပါလာပါတယ်ကြံတဲ့ဒီတောင်သူငယ်တွေကတော့ဒီဒီရွာငံဘက်မှာပို့ပြီးများပါတယ်အဲ့တော့ကျွန်တော်တို့ကဒီ coffee ဈေးကွက်ခိုင်းပါတယ်ဆိုလို့ရှိရင်သူတို့အနေနဲ့တော့စိတ်ဝင်စားမှုပုံမှုများလာမှာပါအဲ့တော့ကျွန်တော်တို့ကထုတ်လုပ်မှုလုပ်ငန်းမှာလည်းတိုးတက်အောင်ဆောင်ရွက်ရမှာဖြစ်တယ်လို့ဒီ processing ဘက်မှာရော quality control ဘက်မှာရောကျွန်တော်တို့ဆောင်ရွက်ရအောင်မှာပ
ါဟုတ်ကဲ့တောင်သူတွေကပြန်ကြည့်မယ်ဆိုရင်သူတို့အနေနဲ့အစောပိုင်းကတော့ပေါ့နော်ဒီဈေးနည်းတဲ့အခါကျတော့ coffee စိုက်ဖို့စိတ်ဝင်စားတာရှိခဲ့တယ်လို့သူတို့ဘက်မှာတခြားလိုအပ်ချက်တွေရောဘာတွေရှိတယ်လဲဥပမာစောစောကပြောတဲ့ဒီမျိုးကောင်းရဖို့ကိစ္စတွေပါတယ်သူတို့ဘက်ကလိုအပ်ချက်တွေကဘာတွေရှိတယ်လဲ
အဲကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်တော့တောင်သူတွေမှာထိထိရောက်ရောက်ပံ့ပိုးပေးတဲ့အစီအစဉ်မျိုးကဟိုတော်တော်နည်းတယ်ပေါ့အဲ့တော့ကျွန်တော်တို့အတင်းစပြီးပေါ်လာတဲ့နေရာကစပြီးတော့ကျွန်တော်တို့ကတော့ပရာဟိတာစိတ်ဓာတ်နဲ့ပဲကျွန်တော်တို့ဝိုင်းနေပြီးတော့ကျွန်တော်တို့ကလည်းလေသမားဖြစ်တဲ့အတွက် coffee site တောင်သူဖြစ်တဲ့အတွက်ကိုချင်းစာတရားထားတယ်အဲ့တော့တက်နိုင်သလိုဈေးကိုဒါမျက်မျက်တာတာဖြစ်အောင်ဟိုဆောင်ရွက်မှာဖြစ်တယ်လို့ကျွန်တော်သူတို့နဲ့လည်းလူအပ်ချက်တွေအားလုံးကိုညှိနှိုင်းပြီးတော့တိုင်ပင်ဆောင်ရွက်သွားမှာပါ။ဘာဖြစ်လို့လို့ဆိုတော့ကျွန်တော်တို့ကစိတ်ဝင်စားမှုတူတဲ့အုပ်စုဖြစ်ပါတယ်။ကျွန်တော်တို့အဲ့ဒါကို common ground ကိုကျွန်တော်တို့တူတဲ့လူတွေဖွဲ့ပြီးတော့ကျွန်တော်တို့ဖွဲ့ထားတာဖြစ်တဲ့အတွက်ထိထိရောက်ရောက်ကျွန်တော်တို့ပံ့ပိုးပေးသွားမှာပါ
။ဟုတ်ကဲ့ဆိုတော့ဟိုဒီပြည်တွင်းဆိုလို့မြန်မာနိုင်ငံမှာလည်းအခုအရင်တုန်းကလည်းမတူကော်ဖီတောက်တဲ့အရေးအတွက်ကဟိုလူငယ်တွေကြားထဲမှာရောလူကြီးကြောင်တော်တော်လေးကိုကော်ဖီပေါ်စိတ်ဝင်စားပြီးကော်ဖီတောက်တဲ့အရေးအတွက်တော်တော်များလာတွေ့ရတယ်လေပြည်တွင်းဈေးကွက်မှာရောတော်တော်လေးထိုးပေါက်နိုင်ပြီလားဟိုဒီကော်ဖီမြန်မာနိုင်ငံကထွက်တဲ့ကော်ဖီတွေကဆိုတော့လက်ရှိအထိကတော့နိုင်ငံခြားဝင်တဲ့ကော်ဖီတွေကတော်တော်လေးလွှမ်းမိုးတာရှိတာဘူးနော
်ဟုတ်ပါတယ်ခင်ဗျာဒီဈေးကွက်သဘောတရားအရတော့ရှင်ပြန်ကြတာပေါ့နော်ကျွန်တော်တို့ဘက်ကလည်းကျွန်တော်တို့ကော်ဖီကောင်းဒီဘလို့အရသာတွေနဲ့ပြည်ပုံနဲ့ဆိုတာကိုကျွန်တော်တို့ပညာပေးတဲ့လုပ်ငန်းတွေစတင်ရပါမယ်အဲ့တော့ကော်ဖီကောင်းတရက်ကဘာတွေနဲ့ညီရမလဲဆိုတော့ acidity ခြင်းနဲ့အရသာရှိရမယ်ဒါဒီသူ့ရဲ့ roasting ပုံမှာမူတည်ပြီးတော့ခါတဲ့အရသာလည်းပါတယ်အဓိက aroma ပေါ့နော်ဒီအနံ့အရသာနဲ့ပြည်ပုံနဲ့ဆိုတော့ဒီပြီးတော့ clean ဖြစ်တယ်ဒါဒီအားလုံးဟာဟိုစုပေါင်းပြီးတော့ဒီ specialtygrade အနေနဲ့ FCA ရသတ်မှတ်ထားတဲ့ score တွေရှိပါတယ်ကျွန်တော်တို့က85ဝန်းကျင်ရကြတဲ့အတွက်ကျွန်တော်တို့ကအထူးတန်းဝင် coffee တွေဖြစ်ပါတယ်အဲ့တော့မြန်မာပြည်သူတွေကမကဘဲနဲ့ကဘာကသိဖို့လိုပါတယ်ကျွန်တော်တို့ coffee ကအထူးတန်းဝင်ဖြစ်တယ်ဆိုတာအဲ့တော့ဒီအရသာခံပြီးသေးသေးချာချာတောက်တဲ့အခါမှာ sweetness ဆိုတဲ့အချိုတက်လေးလည်းပါမယ်အချင်တက်လေးလည်းပါတယ်ဆိုတော့အကုန်လုံးနန်းအရသာနဲ့ပြည့်စုံနေတဲ့ coffee ဖြစ်တယ်ဆိုတာကိုဒီမြန်မာနိုင်ငံသူနိုင်ငံသားတွေကပို့ပြီးသိတဲ့ပါတယ်ပေါ့နော်ဒါကျွန်တော်တို့ကိုလေဒီမြန်မာကော်ဖီကိုလေပို့ပြီးတော့အားပေးစီခြင်းပါတယ်ကျမ်းမာရေးနဲ့လည်းညီညွတ်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ကိုယ်နဲ့ကျေးဇူးအများကြီးတင်ပါ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါပဲ
ဒါကတော့ကိုဇော်ဝင်းလှိုင်း
စီစဉ်တင်ဆက်တဲ့မြမရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြတာပဲဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို့24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။တော်တာရှင်တို့ဆက်လက်ပြီးတော့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့တင်းနာနေ့နန္နခင်းဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40လို့ပြင်လိုင်းဒိုမီတာ50 kHz 9999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတူးချက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့
ငိုကလေးကသိပ်ပြီးလိုအပ်ချက်မရှိပါဘဲနဲ့ဘန္ဒာငွေအများကြီးကုန်ကြခံလမ်းဖောက်ထားခဲ့တာဖြစ်ပါတယ်။ဖြစ်တယ်လို့ဖောက်လုပ်ထားတဲ့လမ်းမို့လို့
ဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်မှာပြည်တွင်းသတင်းတုံးသက်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ကြရမှာပါဒါအပြင်သတင်းတောက်မှတ်စုအစီအစဉ်ကိုလည်းတင်ဆက်ပေးဦးမှာဖြစ်ပါတယ်ဒေါက်တာရှင်မြတ်ခင်ဗျာအခုရင်ဆုံးတော့မြမပြည်ကပေးစာအစီအစဉ်ကိုနားဆင်ကြရအောင်ပါမတ်အေးတန်နာကျော်ကအစီအစဉ်တင်ဆက်ထားပါတယ်နားဆင်နိုင်ကြပါပြီခင်ဗျာ
လာပါရှင် VOA ကိုရေးလာကြတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းသတင်းလေးတစ်ပုဒ်နဲ့ဖြောရေးပေးမှာပါ။မြန်မာတိတ်ချစ်သောရရှင်တွေအတွက်လည်းမြန်မာသတင်းလေးတစ်ပုဒ်မြစ်တာဒေလက်ဆောင်ပေးဦးမှာဖြစ်ပါတယ်ရှင်။အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးရေးလာကြတဲ့သောရရှင်တွေရဲ့စာတွေကိုအရင်ဦးဆုံးဖော်ပြပေးသွားခြင်းပါတယ်။စိတ်ဝင်စားစရာသတင်းတွေဖတ်ရလို့ကျေးဇူးတင်ပါတယ်လို့ Facebook VOA စာမျက်နှာမှာဆိုလာသူကတော့သရရှင်အောင်ကိုနိုင်ဖြစ်ပါတယ်။ဒါရိုက်ကြည့်လို့ရအောင်လဲကူညီပေးစီခြင်းပါတယ်။ဘယ်လိုမျိုးလုပ်ရမလဲဆိုတာနည်းနည်းညှဝေပေးပါ။ကျေးဇူးတင်ပါတယ်လို့ပြောလာတာပါ။ဟုတ်ကဲ့ပါ။ကျမတို့အစီအစဉ်တွေကိုဒါရိုက်ကြည့်ရှုဖို့အတွက်ကတော့ဒီရုံးမြင့်တန်ကြားကဒါရိုက်ထုတ်လွှင့်တဲ့အချိန်မှာကြည့်ရှုလို့ရပါရဲ့နော်။ရှစ်ပေစလောင်းကနေဖမ်းယူပြီးတော့ကြည့်ရှုလို့ရပါတယ်။ဒါမဲ့လည်းအဲ့ဒီလိုမှအဆင်မပြေဘူးဆိုရင်တော့ဒီသရရှင်က Facebook လဲသုံးနေဆိုတာသိရလို့ Facebook မှာကျမတို့ဒီမြန်မာနိုင်ငံကိုတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့အချိန်တပြိုင်တည်း Facebook စာမျက်နှာပေါ်မှာလည်းကျမတို့ရုပ်မြင်သံကြားအစီအစဉ်ကိုတိုက်ရိုက်ထုတ်လွှင့်ပေးပါတယ်။ Radio အစီအစဉ်တွေကိုလည်းအခုစပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးဖို့ကြိုးစားနေပါပြီ။တချို့လည်းစပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါပြီနော်။ဒါကြောင့်မလို့ကျမတို့ဒီထုတ်လွှင့်ခြင်းဥပမာဟိုရုပ်မြင်သံကြားအစီအစဉ်ဆိုရင်တော့ည9နာရီက9နာရီခွဲအချိန်မှာအဲ့ဒီအချိန်မှာ Facebook စာမျက်နှာပေါ်တက်နေလိုက်တဲ့ဆိုရင်ပဲကျမတို့ Facebook စာမျက်နှာ VOA မြန်မာပိုင်းစာမျက်နှာကနေပြီးတော့ဒီရုပ်မြင်သံကြားထုတ်လွှင့်မှုကိုနေ့စဉ်တိုက်ရိုက်ထုတ်လွှင့်ပေးပါရနော်ဒီနေ့လေးစမ်းကြည့်ပါလို့ပြောချင်ပါတယ်သောရရှင်တော်တော်များများဒီနေ့နဲ့အဆင်ပြေကြပါရစေကိုဇော်လေးဆိုတဲ့ Facebook ကနောက်ထပ်သောရရှင်တယောက်ကတော့ VOA စာမျက်နှာမှာလာပြီးရေးထားတာပါလွန်ခဲ့တဲ့နှစ် 90 ကျော်စစ်အစိုးရအဆက်ဆက်သတင်းမှောင်ခစ်တွေရဲ့မှာ VOA မြန်မာပိုင်းကသတင်းမှန်သိကျင်တဲ့သူတွေအတွက်တောက်ပတဲ့အလင်းနံတစ်ခုပါတဲ့အခုလိုမျိုးအမှတ်တရလေးပြောကြားပေးလာတာကျေးဇူးတင်ပါတယ် VOA အစီအစဉ်ကိုငငယ်လေးကနားထောင်ပြီးတော့ကြိုက်ခဲ့ပါတယ်ဆိုပြီးတော့အခုတော့အကန့်ကွက်စရာလေးတစ်ခုရှိလို့အစာရေးလာပါတယ်ဆိုတဲ့သောရရှင်ရဲ့အစာကိုလည်းဆက်ပြီးတော့ဖော်ပြပေးချင်ပါတယ်ဒီသောရရှင်က
VOA ကိုငငယ်ကလေးကနားထောင်ခဲ့ပါတယ်ကြိုက်ခဲ့ပါတယ်စစ်စိုးရအဆက်ဆက်အုပ်ချုပ်တာငယ်စဉ်ကလေးကခံခဲ့ရပါတယ်စစ်စိုးရအုပ်ချုပ်တာကိုမကြိုက်ခဲ့ပါဘူးအခုကိုတင်ထားတဲ့အစိုးရအုပ်ချုပ်တာလာပိုင်းပဲရှိသေးတယ်ကိုကြိုက်ခဲ့တဲ့ VOA ကတိုက်ရိုက်လေလံအစီအစဉ်တို့တချို့သောကဏ္ဍတွေမှာနိုင်ငံအတွက်အကြောင်းဖြစ်စေမဲ့ခေါင်းစဉ်တွေမေးခွန်းတွေဥတီနေသလိုပဲအထူးသဖြင့်မနေ့ကတိုက်ရိုက်လေလံမှာမေးသွားတာတွေမကြိုက်ပါဘူးလက်ရှိစိုးရဟာလာသားလေးပဲရှိပါသေးတယ်နိုင်ငံသားမှနေပြီးသတင်းလွတ်လပ်ခွင့်နေနဲ့ကိုထင်တိုင်းမပြောစေချင်ပါဘူးနိုင်ငံကြီးမှလုပ်နေတဲ့သတင်းသမားတွေပြီးပြီးသူတစ်ပါးနိုင်ငံရေးကိုအကျိုးမပြုရင်နေပါနှောက်ရက်သူမဖြစ်စေချင်ပါဘူး VOA ကိုတော့အမြဲတမ်းနားထောင်အားပေးနေမှာပါဗျာ
တရရဲ့လေးလိုင်းအစီအစဉ်မှာဒီ VOE သတင်းတော့တွေမေးတာကိုမကြိုက်ပါဘူးဆိုပြီးတော့ဒီတော်ရရှင်ကသူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်ရှင်။သတင်းလွတ်လပ်ခွင့်နဲ့ကိုထင်တိုင်းမပြောစေချင်ပါဘူးဆိုလို့ဒီတော်ရရှင်ရဲ့အစားထဲမှာပဲနိုင်ငံတကာမှာသတင်းလွတ်လပ်ခွင့်ရှိတဲ့နယ်ဆိုတာပါနေပြီးသားပါနော်။ဒါကြောင့်မလို့ဘဲမလိုက်ဖဲသတင်းတင်ပြတာကိုတော့ခွင့်လွတ်ပါလို့ပြောချင်ပါတယ်။ Ilten ဆိုတဲ့တော်ရရှင်ရဲ့အစားကိုလည်းဆက်ပြီးတော့ဖော်ပြပေးချင်ပါတယ်ရှင်။သူကလည်းအမြင်နားထောင်တဲ့နောက်ထပ်တော်ရရှင်တစ်ယောက်ဖြစ်ပါတယ်။
ညာ9နာရီတရင်ကိုအမြဲနားထောင်ဖြစ်ပါတယ်တခါတလေအတန်းကြည်လင်းပြတ်သားမှုတွေမရှိဘဲအားနေရင်10နာရီကနေ17နာရီအထိမကြေပွဲပြန်နားထောင်ပါတယ် VOE မှနားမထောင်လိုက်ရင်တခုခုလိုနေသလိုပါပဲ VOE ဝိုင်းတော်သားတွေကလည်းအတန်းဩစာကောင်းကြပါတယ်အားလုံးစိတ်ချမ်းသာကိုကျမ်းမာပျော်ရွှင်ချမ်းမြေပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်
VOE ကိုနားမထောင်ရရင်တခုခုလိုနေတယ်ဆိုလို့မလိုရအောင်လို့နေစဉ် VOE ကိုနားထောင်ရုံးမြင့်တန်ကြားကိုလည်းကြည့်ရှုပြီးတော့အားပေးပါလို့ပြောချင်ပါတယ်နော်တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးမပြောခင်မှာတော့တော်ရရှင်တွေကိုအနောက်တိုင်းဒေးလေးတစ်ပုဒ်နဲ့ကြာဖြတ်ပြီးတော့ဖြောပြပေးကြပါမယ်။ Billboard Hot ဖြစ်ဆုံးတင်းနံပါတ်100အစီအစဉ်မှာလက်ရှိနံပါတ်4ရောက်နေတဲ့သတင်းလေးပဲဖြစ်ပါတယ်။ပြီးခဲ့တဲ့တစ်ပတ်ကဒီသတင်းလေးကနံပါတ်5အစီအစဉ်မှာရှိပြီးတော့ဒီတစ်ပတ်မှာတော့တစ်ဆင့်တက်ပြီးတော့နံပါတ်4ဖြစ်လာတာပါ။ The Chainsmokers အဖွဲ့နဲ့ Dire ပူးရဲပြီးတော့တည်ဆူထားတဲ့ Don't Let Me Down ဆိုတဲ့သတင်းလေးကိုနားဆင်ခံစားကြည့်ပါဦးနော်။Girls of Planet Dire ပူရဲပြီးတည်ဆူထားတဲ့ Don't Let Me Down ဆိုတဲ့သချင်းကိုနားဆင်ခဲ့ကြရတာပါမြမတေးချစ်တော်ရရှင်တွေအတွက်လည်းမြမသချင်းလေးတပုတ်နဲ့နောက်ပိုင်းမှာမြစ်တာတေးလက်ဆောင်ဖြောပြပေးဦးမှာဖြစ်ပါတယ်နော်အခုတော့တော်ရရှင်တွေရဲ့အစာတွေကိုအချိန်ရတဲ့လောက်ဆက်ပြီးတော့ပြောပြပေးချင်ပါတယ် VOE ကထုတ်လွှင့်ပေးတဲ့သတင်းလွှာတွေပေါ်မှာတော်ရရှင်တွေတုံ့ပြန်ရေးသားလာကြတာတွေကိုလည်းပြောပြပေးချင်ပါတယ်ရှင်ကျမတို့ဟိုပြီးခဲ့တဲ့သတင်းပတ်အတွင်းမှာကိုညံဝင်းအောင်တင်ပြခဲ့တဲ့သတင်းတစ်ပုဒ်ဖြစ်တဲ့ဒီ27အရာစုပင်လုံညီလာခံတိုင်းနာတချို့တုတ်ပြန်ဆိုတဲ့ကောင်းကြီးနဲ့တတိုင်းပြည်လုံးအတိုင်းအတာနဲ့အပြည့်ခက်ရက်စဲနိုင်ပြီးတော့ခိုင်မာတဲ့ငြိမ်းချမ်းရေးရရှိဖို့အတွက် NLD အစိုးရကဆွေးနွေးပြီးတော့ဆောင်ရွက်နေတယ်ဆိုပေမဲ့လည်းတစ်ဖက်မှာတော့တက်မတော်ရဲ့လက်ရှိသဘောထားမပြောင်းလဲဘူးဆိုရင်ငြိမ်းချမ်းရေးကအလန်းကွာနေဦးမှာဖြစ်တယ်လို့လက်နက်ကိုင်တိုင်းနာခေါင်းဆောင်တချို့ကပြောလိုက်တဲ့အကြောင်းသတင်းတင်ပြခဲ့တာနဲ့ပတ်သက်တဲ့အပေါ်မှာသရရှင်တွေရဲ့အမြင်တွေတုံ့ပြန်ရေးသားလာကြတာကိုပြောပြပေးချင်ပါသေးတယ်။ရှမ်းပြည်နယ်မှာဒီရက်ပိုင်းတွေမှာအစိုးရတပ်တွေနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြောင့်တိုက်ပွဲတွေဆက်ဖြစ်နေပြီးနောက်အဲလိုတိုင်းဒေသခေါင်းဆောင်တွေကပြောလိုက်တာပါ။ဒါ ovio တွေသရရှင်တွေ Facebook မှာတုံ့ပြန်ရေးသားလာကြတာမှာတော့ဖိုးပြေမောင်ဆိုတဲ့သရရှင်က
မြမပြည်ကိုတကယ်ငြင်းချမ်းချင်ပါသလား။အကြံတစ်ခုပြုလိုက်မယ်။ NLD နဲ့တက်မတော်ကိုသူ့ခွဲနေတဲ့ပြည်တွင်းမီဒီယာ၊ပြည်ပမီဒီယာတွေရဲ့အဂရီလရေးသားမှုထုတ်လွှင့်မှုတွေကိုသတိပြုရှောင်ရှားနိုင်ရင်အနေဒီအစိုးရဖြစ်ချင်တဲ့ဆန္ဒအတိုင်းလည်းဖြစ်မယ်တမတော်လည်းပြည်သူချစ်တမတော်ဖြစ်လာမယ်ဒီနေ့မြန်မာပြည်မီဒီယာတွေကချစ်သူကိုတားစေမုန်းသူကိုနာသေးဆိုတာမျိုးဖြစ်နေကြတယ်သတိထားဖို့အစ်မြလာပါပဲဤ
ဒီတော်ရရှင်ကတော့မီဒီယာတွေကကိုကြိုက်တဲ့ဘက်ကိုပတ်ပင်းနေပါတယ်ဆိုပြီးပြောလာတာပါတော်ရရှင်ခင်မောင်တန့်ကတော့အစိုးရတက်တဲ့ဘက်ကဘာကြောင့်ပြစ်ခတ်မှုတွေမရက်နိုင်တာလဲဆိုပြီးမေးခွန်းထုတ်လာပါတယ
်ကြောင်မဲမြို့နယ်ထဲမှာတအောင်းပလောင်တက်ဖွဲ့နဲ့အစိုးရတက်တွေတက်ပွဲဖြစ်နေတယ်29ရက်နေ့က3ချိန်ဖြစ်တယ် ကတိမာတိုက်ပွဲရဖို့သမရကိုယ်တိုင်အမိန့်ထုတ်တာဆက်တိုက်တယ်တဲ့။နံတူမျိုးနယ်မှာလဲ RCSS ရှမ်းလက်နက်ကိုင်တပ်တွေနဲ့အစိုးရတပ်တို့ဇွန်လ28ရက်နေ့ကတိုက်ပွဲဖြစ်နေတယ်။27ရာစုပင်လုံညီလာခံငင်းညာရေးဆွေးနွေးပွဲလုပ်နေတာအစိုးရတပ်ကမရက်နိုင်တာဘာကြောင့်လဲ။
ရိုးရိုးလို့ဆိုတဲ့သရရှင်ရဲ့ဒီကိစ္စပေါ်မှာတုံ့ပြန်ချက်ကတော့
ငင်းညာရင်ဖြစ်စဉ်မှာတပ်မတော်ကသူ့ထင်းတိုင်းဝုံတိုင်းကျဲနေသည်များကာလပတ်လုံးဘရောမှငင်းညာရင်မရဘူး။ငင်းညာရင်ဖြစ်စဉ်ကိုဘယ်သူပဲခေါင်းဆောင်နေပါစေတပ်မတော်ကိုထိမနိုင်သေးသေးညဉ့်ညဉ့်ရေးဟာရေပြင်းမှာအယုတ်ရေးပဲဖြစ်မယ်တပ်ကလူကြီးတွေကလည်းသူတို့ထင်တိုင်းစိုင်းလို့ရနေတဲ့ဗုတ်အုပ်အစိမ်းကိုပဲလက်ညှိုးထိုးပြနေအောင်ပါပဲ
ရိုးရိုးလူဆိုတဲ့ဒီတော်ရရှင်ကလည်းဒီတပ်မတော်ဘက်ကအပြစ်ခတ်တွေရက်စဲသစ်ပါတယ်ဆိုပြီးတော့ပြောလာတဲ့အချိန်မှာကြော်နိုင်ဆိုတဲ့တော်ရရှင်ကတော့
မတူကွဲပြားတဲ့အယူဝါဒကိုလက်ကင်ထားနေသည်ဖြင့်တိုင်းပြည်ဟာငြင်းငြိမ်းနဲ့အလံဝင်နေအောင်မယ်အမေစုကငြင်းငြိမ်းကိုဥဆောင်ပြီးတော့လုပ်နေတယ်ဆိုပေမဲ့အပေါ်ရန်တက်တက်ဖြစ်နေခဲ့တဲ့တက်မတော်ရဲ့ဆန္ဒကိုမမေးပဲကိုပြစ်ငြင်းငြိမ်းလုပ်လို့ခရီးမရောက်နိုင်ထင်ပါတယ်စေဦးစီးချုပ်ကသမရရဲ့အမိန့်ကိုအေးမလို့ပဲငြင်းငြိမ်းလုပ်လို့ရပါမလား
မတူကွဲပြားတဲ့အယူဝါဒတွေရှိနေသမျှငြင်းငြိမ်းအလံဝင်နေအောင်ပါမယ်လို့ဆိုလာပါတယ်သောရရှင်နေလင်းရဲ့အမြင်ကိုလည်းကြည့်ပါအောင်နော
်ငြင်းငြိမ်းမယူခြင်းတဲ့သူတွေဟာအာဏာနဲ့ကိုကျိုးစီးပွားကိုကောက်ွယ်ဖို့လက်နဲ့အကူပြီးတိုက်ချင်အောင်ဆောင်းနေဦးမှာပဲဘယ်လိုဘဲအစင်းကအာဏာနဲ့ကုကျိုးစည်းပွားဖက်တွယ်နေသလဲဆိုတာမြင်အောင်ကြည့်တတ်ဖို့ပဲကျုံမြင်ပြောရင်တော့ဆရာနာရှင်တချို့နဲ့တိုင်းရင်းသားအဖွဲ့တချို့ဟာငင်းညာရေးရသွားရင်ခွဲပြောက်မှကြောက်နေသလိုပဲတချို့တိုက်ခိုက်မှုတွေကခွဲမပြောက်အောင်အလုတ်ပြယုံဆက်ဆက်သာဖြစ်နေသလားလို့
ဒါကတော့မြန်မာနိုင်ငံမှာတိုင်းပြည်လုံးအတိုင်းအတာနဲ့အပြစ်ခက်ရဲဆဲပြီးတော့ခိုင်မာတဲ့ငင်းညာရေးရဖို့ကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးတော့သောရရှင်နေသူရဲ့ထင်မြင်ယူဆချက်တွေကိုတုံ့ပြန်ပြီးတော့ကျမတို့ရဲ့ Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးလာကြတာဖြစ်ပါတယ်နော်သောရရှင်တယောက်ရဲ့ရင်ဖွင့်စာကိုအခုဆက်ပြီးတော့ပြောပြပေးပါဦးမယ်ရှင်အာကာရှင်းဆိုတဲ့သောရရှင်ကတော့ရန်ကုန်တိုင်းအတွင်းမှာရေးပေးတဲ့စနစ်ကိုစိတ်ညစ်လွန်းလို့ပါဆိုပြီးတော့ Facebook ပေါ်မှာစာရေးပြီးတော့ရင်ဖွင့်လာတာပါ
ရန်ကုန်တိုင်းထဲမှာရေပြည့်တဲ့စနစ်ကလာလိုက်ပြက်လိုက်နဲ့တရက်လွတ်ပြီးရင်3ရက်လောက်မလာဘူးဖြစ်နေတယ်။ရေလာတဲ့နေ့မှာရေချိုးရတယ်။ရာသီဥတုကပူလွန်းအိုက်လွန်းနေ။သမရသစ်တက်မှာရေကမမှန်တော့ဘူး။အရင်ကမှန်တယ်။အခုဆိုဘယ်အချိန်လာမလဲဆိုတာရေကိုစောင့်မျှော်နေရတယ်။သမရနဲ့ဒေါ်စုအမေစုတို့ဘာလုပ်နေကြတာလဲ။အသေးအမွှားကိစ္စဆိုပေမဲ့တော်တော်ခံရတာခက်တယ်။ပူလွန်းတဲ့ရာသီဥတုကြောင့်ကျွန်တော်တို့ယူဆနာမှာပဲရေပြက်တယ်လို့ကြားတယ်။ဘာကြောင့်လဲ။ပုံမှန်လေးလွတ်ပေးစေချင်ပါတယ်။
လူတို့အတွက်မရှိမဖြစ်လိုအပ်တဲ့အရေးကိုတော့ပုံမှန်လေးလှုပ်ပေးစေချင်ပါတယ်ဆိုပြီးတော့သောရရှင်အာကာဟင်း Facebook စာမျက်နှာပေါ်ကနေရင်ဖွင့်တောင်းဆိုလာတာဖြစ်ပါတယ်ရှင်အခုတော့တင်းစစ်သောရရှင်တွေအတွက်မြန်မာသတင်းလေးတစ်ပုဒ်မေတ္တာတိလက်ဆောင်ပေးချင်ပါတယ်ရှင်ဒီအခုနှစ်ပိုင်းတွေအတွင်းမှာလူငယ်တွေကြားမှာအထူးရေပန်းစားနေတဲ့ Bobby Soxer တည်ဆိုထားတဲ့သတင်းလေးဖြစ်ပါတယ် 21 ဆိုတဲ့အခွေတွေကနေပြီးတော့အရှင်မဆိတ်ကူဆိုတဲ့တချင်းလေးဒီတချင်းလေးကရည်လဲရည်ရပါတယ်ဒီတချင်းလေးကိုတော်ရရှိနေနားဆင်ခံလာကြည့်ပါဦးနော်
ချစ်ရတဲ့သူနဲ့ထိညာလက်ထမှာတရက်ခွက်လုံးချမ်းလက်မထားပါတအိမ်တက်စင်အကုန်ဖိတ်ချာမှာတဲ့ခင်းအခက်မဲ့စားစရာအလူမန်းတကပြင်းတဲ့ကိုကြလာလက်ဖွဲ့ပစ္စည်းတွေထားစရာသတိကြတော့စီစဉ်ထားပါတစ်ဖက်မိပါနဲ့မိတ်ဆွေများစွာအဲဝင်ကြည့်ဖြစ်မှာကိုအာနာအားလုံးကဝိုင်းပြီးဂုံပြုတ်ပေးတဲ့ပွဲမုံမိင်္ဂလာတစ်ပါးပ
ါဘော်ဘီဆော့ဆာတီဆိုထားတဲ့အင်ရှင်မစိတ်ကူဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံရဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရှင်းဖွင့်စာတွေနဲ့တေးသတင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
ော့မအီတန်လာကျော်စီစဉ်တက်ဆက်တဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်အခုတော့တင်းစားဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ပေးပါတော့မယ်မြမမီထားပြန်ပြီးတော့ပြုပြင်နိုင်ပါဦးမလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြပြီးပါပါမတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
ပြီးခဲ့တဲ့ဂျွန်လ29ရက်နေ့ကရန်ကုန်မြမမီရထားလုပ်ငန်းအောက်မြမပြည်ရုံးမှာတင်းစားရှင်းလင်းပွဲတစ်ခုလုပ်ပါတယ်အဲ့ဒါကတော့အမေရိကန်ဒေါ်လာ4သန်းခွဲလောက်နဲ့ညီမျှတဲ့ဂျပန်ယန်သန်း450ကျော်အကုန်ကျခံပြီးအကောင့်ထဲပေါ်ခဲ့တဲ့လျှက်စစ်ရထားပြေးဆွဲတဲ့စီမံကိန်းရဆိုင်းလိုက်ကြောင်းသတင်းမီဒီယာတွေကိုအသိပေးတာပါအဲ့ဒီနေ့မှာပဲလမ်းဖောက်ပြီးတာသိပ်မကြသေးတဲ့အေယာဝတီတိုင်းဟင်းသရညောင်တုံးရထားလမ်းပိုင်းမှာလည်းရထားပြေးဆွဲတာရဆိုင်းလိုက်ပြီလို့တိုင်းလမ်းပန်းဆက်သွယ်ရေးဝန်ကြီးကတိုင်းလွှတ်တော်အတွင်းရှင်းလင်းပြောဆိုခဲ့ပါသေးတယ်ပြီးခဲ့တဲ့နှစ်ကလည်းလက်ရှိလျှက်စစ်ရထားအစပြုပြေးဆွဲရာပန်ဆိုရန်လင်းစတောင်းနဲ့ရန်ကုန်ဘူရာကြီးလမ်းကြောင်းမှာ RBE ယထာပြဆွဲတာရပ်ဆိုင်ခဲ့ရပါသေးတယ်။အဲ့ဒါလဲလမ်းဖောက်ဆဆွဲပြီးသိမ့်မကြခင်မှာပဲရပ်ဆိုင်လိုက်ရတာပါ။အရင်ယထာဝန်ကြီးဌာနဟာယထာပြဆွဲတဲ့လုပ်ငန်းတွေကိုဘလို့အကောင့်ထဲပို့သွားခဲ့ပါသလဲ။ NLD အစိုးရအတွက်ဘလို့အမွေဆိုးတွေထားရခဲ့ပါသလဲ။မြမမီယထာလုပ်ငန်းပြန်ထူမှတ်ဖို့လုံနိုင်သေးရလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။လျှက်စစ်ယထာပြဆွဲမှုရပ်ဆိုင်လိုက်ရတဲ့ဖြစ်စဉ်ကခုလိုပါ။ရန်ကုန်ကန်နာလန်တခြားမှာလျှက်စစ်ရထားပြေးဆွဲဖို့ဆိုပြီးဂျပန် West Corporation နဲ့မြမမီးရထားလုပ်ငန်းတို့2015ဇူလိုင်29ရက်နေ့ကလက်မှတ်ရေးတူအကောင့်ထည့်ဖော်ခဲ့ပါတယ်။ကန်နာလန်တခြားလျှက်စစ်ရထားပြေးမယ်လို့ဆိုပေမဲ့အဲ့ဒီနေရာမှာလျှက်စစ်ရထားပြေးဆွဲနိုင်တဲ့တီးတန့်လမ်းဖောက်လုပ်ထားတာမျိုးတော့မရှိပါဘူး။ကန်နာလန်တခြားမှာကွန်တိန်နာကားတွေပါဝင်ကားတချို့ထပ်တန်းဖို့ဆိုပြီး Asia World ကုမ္ပဏီကဖောက်လုပ်ထားတဲ့အခပေးကွန်ကရစ်လမ်းမကြီးတစ်ခုရှိပြီးတော့ယထာလမ်းကြောင်းကိုအဲ့ဒီကွန်ကရစ်လမ်းပေါ်မှာပဲဖောက်ထားတာမျိုးပါလမ်းရဲ့ဖွဲ့စည်းပုံစိတ်ကန်းနေရအများအပြားရဲ့ဝင်ပေါက်ထွက်ပေါက်အားလုံးကိုခြုံငုံကြည့်ရင်အဲ့ဒီလမ်းပေါ်မှာကားတွေရောယထာပါတပြိုင်နက်တည်းသွာလာအသုံးပြုလို့မရဘူးဆိုတာအတော်ထင်ရှားပါတယ်ဒါပေမဲ့လည်းအရင်အစိုးရဟာအဲ့ဒီမဖြစ်နိုင်တဲ့နေရာမှာဒေါ်လာ၄သန်းခွဲလောက်အကုန်ကျခံပြီးလျှက်စစ်ရထားစီမံကိန်းကြီးကိုဇွတ်လုတ်ခဲ့ကြတာပါပြီးခဲ့တဲ့ဇန်နဝါရီလ10ရက်နေ့ကအဲ့ဒီလမ်းမှာလျှက်စစ်ရထားစပြီးတော့ပြေးဆွဲပါတယ်ဘုတ်တထောင်မြို့နယ်လင်းစတောင်းကနေပန်းဆိုရန်ကနေဝါရန်ခီးစင်စပြီးတော့အကောင့်ထဲဖော်ပါတယ်တွဲဆိုင်၃တွဲပါတဲ့လျှက်စစ်ရထားမှာဆိုရင်တစ်ခေါက်ကိုခီးတဲ့အယောက်180လောက်စီးလို့ရပါတယ်ရထားစပြေးဆဲဆဲခြင်းမှာအပျော်လိုက်စီးသူခီးတဲ့နည်းနည်းပါပါရှိတာကလွဲပြီးနောက်ပိုင်းတနည်းကို10ယောက်တောင်စီးတဲ့လူမရှိတော့ပါဘူးပြောရရင်အဲ့ဒီလမ်းပေါ်မှာခီးတဲ့တဲယူပို့ဆောင်ဖို့မလိုအပ်လို့လည်းဖြစ်ပါတယ်နောက်ထုံးစံအတိုင်းယထာခုံမောင်းရာလမ်းတစ်လျှောက်မှာကွန်တိန်နာကားတွေအခြားကားတွေနဲ့ရှုပ်ထွေးမှုတွေဖြစ်ပေါ်သလိုမလိုလားအပ်ပဲရင်ကျော်ကြက်တဲမှုလည်းဖြစ်ပွားပါတယ်တကယ်တော့အစကတည်းကပြေးဆွဲဖို့မဖြစ်နိုင်နဲ့ကျေးဆွဲဖို့လည်းမလိုအပ်တဲ့နေရာမှာငွေကုန်ကြေးကျအများကြီးအကုန်ကျခံခဲ့တဲ့စီမံကိန်းဖြစ်လို့နောက်ဆုံးဆုံးရှုံးမှုတွေကြီးမားစွာရပ်တန့်သွားခဲ့ရတာဖြစ်ပါတယ်
။လက်တလော့ပူပူနွေနွေရပ်ထားလိုက်ပြီဖြစ်တဲ့ AOD တိုင်းဟင်းသရညောင်နှုံးယထာလိုင်းလဲထုံနီ၎င်းပါပဲ။ငကိုကလေးကသိပ်ပြီးလိုအပ်ချက်မရှိပါဘဲနဲ့ဗန္ဒာငွေအများကြီးကုန်ကျခံလမ်းဖောက်ထားခဲ့တာဖြစ်ပါတယ်။ဖြစ်သလိုဖောက်လုပ်ထားတဲ့လမ်းမို့လို့ဇလီဖားတို့ပြုတ်ထွက်တာတွေလမ်းချော်တာတွေမကြာခဏဖြစ်ခဲ့တဲ့အတွက်ပုံမှန်ယထာပြေးဆွဲနိုင်ခြင်းမရှိဘဲအရခေါ်ကားယထာလို့ဆိုတဲ့ RBE ယထာလောက်ပဲပြေးဆွဲနိုင်တာပါ2015ခုနှစ်အတွင်းအသွားပြန်ခောက်ရည်900ကျော်ပြေးဆွဲခဲ့တာမှာပြန်မြအသွားမှာ6ယောက်နဲ့အပြန်2ယောက်လောက်ပဲစီးတဲ့လူရှိတဲ့အတွက်ဘလောက်အချိန်နေဆိုးတဲ့ခီးစဉ်မျိုးဖြစ်မလဲခံမနိုင်ပါတယ်ဒီလိုခီးစဉ်မျိုးအတွက်လမ်းခင်းရမှာတိုင်းပြည်ဘတ်ဂျက်အများကြီးသုံးခဲ့ရသလိုခီးစဉ်တွေအတွက်လည်းလောင်စာစီနဲ့ဝန်ထမ်းစီတွေအများကြီးကုန်ကြခဲ့ရတာဖြစ်ပါတယ်ပြောရရင်သမရဦးသိန်းစင်လက်ထက်9နှစ်တာကာလပတ်လုံးယထာဝန်ကြီးဌာနဟာလှုပ်သင့်တဲ့အလုပ်တွေကိုကောင်းကောင်းမလုပ်ခဲ့ပဲမလှုပ်သင့်တဲ့စီမံကိန်းအတော်များများအကောင့်ထဲပေါ်ခဲ့တာမျိုးတွေ့ကြရပါတယ်ပြည်သူတွေအသုံးပြမှုအလွန်များတဲ့ရန်ကုန်မန္တလေးခီးစဉ်ရန်ကုန်မော်လမြိုင်ရေးတဝဲဘိတ်ခီးစဉ်တွေကနေလူစီးများပြီးအမျက်ဆုံးရအောင်မစွမ်းဆောင်နိုင်ခဲ့ပါဘူးအခြေခံအဆောက်အုံတွေဖြစ်တဲ့လမ်းတွေယထာတွဲတွေအပြင်ရန်ကုန်မန္တလေးမော်လမြိုင်မြို့လယ်တွေမှာဘူတာရုံကြီးတွေရှိနေပါရဲ့စီမံခန့်ခွဲမှုကောင်းကောင်းမလုပ်နိုင်တဲ့အတွက် စီးနင်းသူနေပါပြီးအရှုံးပေါ်နေတာကလည်းဒီနေ့အထိပါပဲလက်ရှိရန်ကုန်မန္တလေးရန်ကုန်မော်လမြိုင်အဝေးပြေးရင်လိုင်းတွေအောင်မြင်တိုးတက်များပြားလာတာကိုကြည့်ရင်မြမမီးထားလုပ်ငန်းရဲ့အခြေအနေကျဆင်းမှုကိုသိနိုင်ပါတယ
်မီးထားဝင်ကြီးဌာနရဲ့မယောင်ယာစီလူနောက်ထပ်လှုပ်ဖို့ကြိုးစားတဲ့အလုပ်တစ်ခုကတော့ရန်ကုန်ဘူတာကြီးကိုရောင်းစားဖို့လုပ်တာပါငကိုကအချက်ကြာကြတဲ့ရန်ကုန်ဘူတာကြီးကိုရောင်းစားပြီးရွာသားကြီးပတ်ရွှေ့ဖို့ကြံစီခဲ့ကြပါသေးတယ်။နောက်ပိုင်းတော့အဲ့ဒီအစီအစဉ်ပြတ်သွားပါတယ်။ပြီးခဲ့တဲ့နှစ်တွေကတော့ရန်ကုန်ဘူတာကြီးအဆောက်အုံနဲ့မြေနေရာမှာအကြီးစားရင်းနှီးမြှုပ်နှံမှုတွေလုပ်ဖို့ပြည်ရင်းပြပကုမ္ပဏီတွေကိုတင်တာခေါ်ခဲ့ပါသေးတယ်။ရင်းနှီးမြှုပ်နှံသူတွေအနေနဲ့မြေနေရာတက်တက်ရတာမဟုတ်ပဲရထားလမ်းတွေကိုမူလမပြတ်ထားပေးရမယ်အပြင်ဘူတာကြီးကိုပါငုံပြီးတော့မှအဆောက်အုံတွေစောက်ရမယ်ဆိုတဲ့အတွက်စိတ်ဝင်စားသူနေပါပြီးတင်တာတွေတစ်ခုပြီးတစ်ခုပြတ်သွားခဲ့ရတာဒီကနေ့အထီးပါပဲအားလုံးကိုခြုံငုံသုံးသက်ကြည့်လိုက်ရင်မြမမီးရထားဟာ NLD အစိုးရအတွက်အရှုံးပေါ်နေတဲ့လုပ်ငန်းတွေတုံးလို့မရပဲရထားရတဲ့စကောင်းနဲ့တွဲတွေအဖြစ်လှုပ်ထားတဲ့ရထားလမ်းအစ်စ်တွေနဲ့စီမံခန့်ခွဲမှုညံ့ဖျင်းလွတ်တဲ့ဘယူရိုကရက်ရန်တရားကြီးကိုအမွေအဖြစ်ထားရစ်ပေးသွားခဲ့တာပါအခြေခံအဆောက်အုံကောင်းတွေရှိပါလျက်ပတ်တံငွေအမြောက်အများသုံးဆွဲပါလျက်နဲ့တည်သူလူထုအကျိုးကိုကောင်းကောင်းမတည်ပိုးနိုင်ခဲ့တာပ
ါဒီအတွက်လက်ရှိဆိုရဟာမြမမီးထားရဲ့လုပ်ငန်းဆောင်တာအားလုံးကိုပြန်သုံးသပ်ဖို့လိုပါလိမ့်မယ်ပြေးဆွဲနေတဲ့ယထာခီးစဉ်တွေရဲ့အချိန်ကိုပြည်သူတွေတကယ်စီးနေအသုံးပြုနိုင်တဲ့အချိန်ဖြစ်အောင်ပြန်သတ်မှတ်တာယထာလက်မှတ်ခဇင်းနှုန်းတွေကိုပြန်သုံးသတ်တာဈေးကွက်စီးပွားရေးပုံစံလက်မှတ်ရောင်းချရေးစနစ်တဲ့အကောင့်ထဲပေါ်တာဝန်ဆောင်မှုကောင်းမွန်ပြန်ပြုပြင်တာစားရတဲ့အများကြီးလုပ်ဖို့လိုပါတယ်လိုအပ်ရင်နိုင်ငံတကာကုမ္ပဏီတွေနဲ့အကျိုးတူပူးပေါင်းပြီးပြည်သူတွေအတွက်လည်းတကယ်အကျိုးရှိတဲ့ထိုက်သင့်တဲ့အမြတ်စွန်းလဲရအောင်အကောင့်ထဲပေါ်တဲ့ကော်ပိုရေးရှင်းကြီးလိုမျိုးလဲဖြစ်အောင်ပြန်လဲဖွဲ့စည်းလုပ်ကိုင်သင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်ဒါတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်အခုတော့သတင်းတောက်မှတ်စုအစီအစဉ်ကိုတင်ဆက်ပါတော့မယ်ရခိုင်ပြည်နယ်ကမတူကွဲပြားနေကြတဲ့လူမှုအတိုင်းအဝန်းနှစ်ခုကြားမှာအပြန်အလှန်ယုံကြည်မှုရစေဖို့အတွက်သူတို့ရိုဟင်ဂျာလို့ခေါ်သူတွေကိုရခိုင်ပြည်နယ်ကမွတ်စလင်အတိုင်းအဝန်းလို့တုံ့နှုံပြောဆိုဖို့မြန်မာအစိုးရကမကြသေးခင်ကပဲကုလသမဂ္ဂမှာတင်ပြခဲ့ပါတယ်ဒီလိုတင်ပြခဲ့တဲ့အပေါ်ရခိုင်ပြည်နယ်တွေကလူမှုအတိုင်းအဝန်းနှစ်ခုကြားဘလို့အမြင်ရှိကြသလဲဆိုတာကိုမတ်မြင့်မြင့်ခိုင်ကတတိယနောက်တယောက်ရဲ့မှတ်စုမှာတင်ပြထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ကမတူကွဲပြားတဲ့အတိုင်းဝိုင်းနှစ်ခုကြားနာမည်အသုံးနှုန်းကြောင့်ပြဿနာတွေပိုပြီးမရှုပ်ထွေးအောင်ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့သုံးနှုန်းပြောဆိုဖို့ဇွန်လ18ရက်နေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာပြုလုပ်တဲ့32ကြိမ်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံမှာမြန်မာအစိုးရဘက်ကတင်ပြခဲ့ပါတယ်ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းဆိုတဲ့အသုံးနှုန်းအစ်စ်ဟာဘင်္ဂလီဆိုတဲ့အမည်ကိုရောရိုဟင်ဂျာဆိုတဲ့အမည်ကိုပါလက်မခံနိုင်တဲ့အတိုင်းဝိုင်းနှစ်ခုကြားမှာဂျာနီအသုံးနှုန်းတစ်ခုသတ်မှတ်ဖို့အတွက်NLD အစိုးရတည်ရဲ့ဂျိုးပန်းဆောင်ရွက်ချက်ဖြစ်ပါတယ်မတူကွဲပြားတဲ့အတိုင်းဝိုင်းနှစ်ခုကြားမှာအငင်းပွားနေတဲ့အခေါ်အဝေါ်ကိုအစိုးရကဖြေရှင်းဖို့ကြိုးစားပေမဲ့လည်းကာယကံရှင်အတိုင်းဝိုင်းနှစ်ဖက်ကတော့ဒီအသုံးနှုန်းတစ်ပေါ်ဘဝင်မကြသလိုကန့်ကွက်မှုတွေလည်းရှိနေပါတယ်အစိုးရတည်အနေနဲ့လူနည်းစုတွေနဲ့တိုင်ပင်ဆွေးနွေးမှုမလုပ်ဘဲရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းဆိုပြီးသုံးနှုန်းဖို့ကုလသမဂ္ဂမှာတင်ပြလိုက်တဲ့အတွက်အစိုးရတည်ရဲ့လှုပ်ဆောင်ချက်အပေါ်နားလည်ရခက်တယ်လို့ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီကဥကြော်စိုးအောင်ကပြောပါတယ
်အပြေရှားတယ်ဆိုတာကလူနည်းစုတွေရဲ့အတန်ကိုတော့နားထောင်ပေးရမယ်ဆွေးနွေးတိုင်ပင်ရမယ်ဆွေးနွေးတိုင်ပင်မလို့ပဲနဲ့ဟိုဂျားမှာဘသူ့အမလက်တိုင်မျိုးမလို့ပဲနဲ့ဒီလိုမျိုးလုပ်တယ်ဆိုတာကတော့တကယ်တကယ် identity ခံယူတဲ့လူတွေအတွက်တန်ဆရာတွေဖြစ်ကုန်တာပေါ့အဲအခုအနေထားပဲကျွန်တော်တို့မြေပြင်မှာကြားပြီးနေရတဲ့အနေထားအရာတော့လူတွေကလောလောဆယ်အများဆုံးတော့လက်မခံဘူး
ပြည်ခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲတုန်းကရခိုင်ပြည်နယ်ရင်းမဲဆန္ဒနယ်အများစုမှာအနိုင်ရထားတဲ့ရခိုင်မျိုးသားပါတီအနေနဲ့လည်းရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းဆိုတဲ့အသုံးအနှုန်းကိုဇွန်လ21ရက်နေ့ကကြေညာချက်ထုတ်ပြန်ပြီးတရားဝင်ကန့်ကွက်ထားတာရှိပါတယ်။ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းဆိုတဲ့အသုံးအနှုန်းအပေါ်ရခိုင်တိုင်းသားတွေရဲ့သဘောထားနဲ့ပတ်သက်လို့ရန်ကုန်တိုင်းရခိုင်မျိုးသားပါတီရဲ့အထွေထွေအတွင်းရေးမှူးဦးအေးမောင်ပြောပြတာကတော့
ဒီကျွန်တော်တို့ပါတီကြပ်ရတော့ပုံစံလေးတွေဆိုတော့လူသူယုံကြည်မှုနဲ့ပြထားတဲ့လူတွေပါ။ဒီတော်သူအစိုးရအနေနဲ့ဒီရခိုင်ပြည်နယ်မှာရှိတဲ့ပြဿနာကိုကင်ကြယ်စဉ်းစားမယ်ဆိုရင်ပါတီချင်းတော်လည်းကောင်းရတော့ပုံစံလေးတွေကိုတော့လည်းကောင်းဆွေးနွေးတိုင်ပင်ပြီးမှဆောင်ရွက်တဲ့နယ်ဒါမှမဟုတ်ပဲငါဘို့အစိုးရပဲငါပြည်ထောင်စုအစိုးရပဲလုံးချင်တယ်လို့လုံးနေမယ်ဆိုလို့ချင်းကြီးဒီနေ့လွတ်တော်ပဲအရေးသုံးပါလို့ပြောနေတယ်တိုင်းသားစေလုံးကြီးညမှုမပြိုကွဲပြည်ထောင်စုမပြိုကွဲအထောက်ချာနာတဲ့တဲ့ရင်ခိုင်ပြည်ဆို ये सुधार या जब ये तो बेटा ये खेंडी लेकिन सोया बहुत आम चला लेने को लेंगे बहुत
यें से सोया रील लट्ठा मारेगा अम्मी ट्वेला के लिए ये खाई भी नहीं आप जतना हा पीके ले तमरा उतने से सोया लट्ठा नाटों सन्ना खुने मारो ये खाई भी नहीं मार लूमियो ये बादाई गो चिकने प्रीपकारी ठीक पीके भी ये खाई ताई नारी ने मुस्लिम ताईवान जा अमोंडियारी पोबाउ लागे वाले टेम मामूरी गो शोचा नाई बुगा टियाउरी सुमोई गो सोया तेबगा अधिका कांड्रे पीशियन संयोपो लुरेलो डेमोक्रेसी ने लुखुन ये पार्टी का उच्चो सुवांगा प्योवारे
तन्नेंदलिया ये कांड बीने मशीने म्यूने तोरोमी में मशीने इस्लामबादावी पुगुरी ये बोवा का तोरो गो चीने सुवाने रे नेता गो नगनो सुया का मीबा अनेने कतादिमी गु नाले पेरे पोंगने ओ लकान चूसो बीरो कोमे सुई दी तनोरोबगा ले ओ पुबांबो सिंदे तफ़
โอ้แสนเจียมอุ้ยย้อนวันเลยชินชิมาบุนนะแต่เมื่อดาริวจารุอุบลสูงมุมในการเป็นเมื่อส่วนโลโอ้ที่ที่ยาวๆเนี่ยเมียนกันสันสันโลกองเดียพอนายเมื่อเจ้าหนุ่มอสูยาตีเย่ยัดยาซีเมนเจกาลาด้วยยักษ์ขันปีเนเรมานางเงินาซีซีลงเงินวีสองยูนีบีนับไปจ่ายยังทั้งกูยาชิสันนักคุณเนี่ยนางเงินาอุบลียานางเงินาพิคุณชิมชีซีซีตัวบุซีซันชิบาร์เร
สุยาอันนี้เนี่ยยังขายปีเนี่ยยี่ปีเชียงยามาที่ด้านยังขายตายนารีเนี่ยตายเมื่อสุนิบุลุดลูยังขายปีเนี่ยก็นางเงี้ยแม่มุสลิมวิโก้ทั้งกูยาชิสันนักคุณเนี่ยนางเงี้ยดาวุบรียาซีซีบีเชื่อลงเงินสุนิบุลเลยสุยาอันนี้เนี่ยชาบยาเต็นเอลูยังขายมีกุตาปาติกาอุเอมังอาเปียวว่าเลยนี่ชิสันเป็นนางเงี้ยดาวุบรียาเป็นคนจีนนางเงี้ยดาวพิมพ์มันพิเดือดูดูก็ไม่รู้ลงมันเลยสุดเลยมงโกสุยากะดาอับยานันฟงเดบิโดฟินิตายเมียนบิโดมาเดบิโดชา ပြီးတော့ပြန်ရတဲ့အခါဆွေးရွက်တယ်မကောင်းဘူးကျွန်တော်တို့တိုင်းရင်းသားတွေဘက်ကလည်းနိုင်ငံတော်အစိုးရဘက်မှအယုံကြည်ကင်းနေသွား
အရက်သားတစ်ပိုင်းဖြစ်တဲ့သမရဦးသိန်းစိန်အစိုးရလက်ထက်မှာတော့ဘင်္ဂလီဆိုတဲ့နာမည်ကိုတသက်မှတ်ထဲသုံးစွဲခဲ့ပြီးလက်ရှိဒွန်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတစ်အနေနဲ့တော့ရခိုင်ပြည်နယ်ကအတိုင်းဝိုင်းတစ်ခုကြားရှုပ်ထွေးမှုတွေဖြစ်စေနိုင်တဲ့ဘင်္ဂလီဒါမှမဟုတ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းတွေကိုရှောင်ရှားဖို့နိုင်ငံတကာအဖွဲ့အစည်းတွေကိုပြောကြားထားပါတယ်။ရခိုင်ပြည်နယ်အရေးကိုဖြေရှင်းတဲ့နေရာမှာအစိုးရအသစ်အနေနဲ့ဒေသခံရခိုင်တိုင်းသားတွေအပြင်လူနည်းစုမွတ်စလင်တွေနဲ့လည်းဆွေးနွေးတိုင်ပင်ပြီးမှဆုံးဖြတ်ချက်ချဖို့နှစ်ဖက်အတိုင်းဝိုင်းကြားလိုလားနေကြတာလည်းဖြစ်ပါတယ်ရှင်။
အဲ့တော့တရင်တော့မှတ်စုအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOE မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့မနေ့ဖက်ထုတ်လွှင့်ချက်တွေကိုဆက်လက်ထုတ်လွှင့်နေပါတယ် VOE ကိုဝေဖန်အကြံပြုစာရေးသားပေးပို့ခြင်းနဲ့ဆိုရင်တော့ဆက်သွယ်နိုင်တဲ့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ VOE မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ခင်းအစီအစဉ်ဒီမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်တာမျိုးသက်ကကြီးညာပေးပါလိမ့်မယ်
စကိုင်းတိုင်းဒေသကြီးကလေးမျိုးကရာဇကြိုဆယ်ကြီးအထက်ပိုင်းမှာမိုးများပြီးရေကြီးတဲ့အတွက်ဆယ်ရေရှမ်းပြီးဆယ်ကျိုးပေါမော်ကိုဒေသခံတွေစိုးရိမ်နေကြပါတယ်။ဒီအခြေအနေကိုစောင့်ကြည့်နေပြီးသက်ဆိုင်ရာဌာနတွေအနေနဲ့ဒေသခံပြည်သူတွေပေါ်တဘာဝဘေးရန်နဲ့မကျရောက်စေအတွက်ကြိုတင်ပြင်ဆင်မှုတွေလုပ်နေတယ်လို့လူမှုဝန်ထမ်းကေဆယ်ရေးနဲ့ပြည်내နေရာချက်ထားရေးဝန်ကြီးဌာနဝန်ကြီးကပြောပါတယ်။အီရန်နိုင်ငံဘက်တမျိုးတော်မှာလူပေါင်း124ယောက်တည်းမှနဲ့တေဆုံးပြီး186ယောက်ဒဏ်ရာခဲ့တဲ့ဘုံပေါက်ကွဲမှုတွေနှစ်နေရာမှာဖြစ်ပွားခဲ့ပြီးတဲ့နောက်မှာအီရန်ကာကွယ်ဝန်ကြီးခါလစ်အယ်အိုဘီဒီနဲ့အီရန်နိုင်ငံဆိုင်အမေရိကန်သံမကြီးစတူဂျွန်စ်တို့တွေ့ဆုံပြီး IS စစ်သွေးကြွတွေကိုချိန်မုံရမှာနှစ်နိုင်ငံကူးတဲ့ပိုးပြီးကောင်းအောင်ဘလို့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်မယ်ဆိုတာကိုဆွေးနွေးခဲ့ကြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဒက္ကမြို့ကအစ်မြန်စားတောက်ဆိုင်တဆိုင်မှာစစ်သွေးကြွ9ယောက်လက်ချက်နဲ့ဒဇာကန်20တေဆုံးသွားပြီးစစ်သွေးကြွတွေကို12နာရီကြာပိတ်ဆို့ချိန်မုံးဆင်အတွင်းမှာလည်းရဲရရှိနှစ်ဦးတေဆုံးခဲ့ရတဲ့ဖြစ်ရပ်အတွက်နှစ်ရက်ကြာတနင်္ဂနွေလုံးဝမ်းနည်းကြေကွဲတဲ့အထိမ်းအမှတ်ကိုကျင်းပနေပါတယ် IS အဖွဲ့ကဒီတိုက်ခိုက်မှုကိုသူတို့လက်ချက်လို့ပြောပေမဲ့သူတို့ထဲကတယောက်မှ IS အဖွဲ့နဲ့ဆက်နွယ်မှုကိုမတွေ့ရဘူးလို့ပြည်ထောင်စုဝန်ကြီးကတနင်္ဂနွေနေ့မှာပြောပါတယ်ဥရောပချန်ပီယံဖလားဘောလုံးပြိုင်ပွဲရဲ့နောက်ဆုံး quarter final ပွဲစဉ်ကိုအင်ရှင်ပြင်သစ်တင်းနဲ့ Iceland တင်းတနင်္လာနေ့ကကစားရမှာအင်ရှင်ပြင်သစ်တင်းက5ဂိုး2ဂိုးနဲ့အပြတ်နိုင်ရပြီး semi final ကိုတက်သွားပါပြီ semi final မှာတော့ပြင်သစ်တင်းဟာနာမည်ကြီး Germany တင်းနဲ့ကြက်သက်ပရင်းနေမှာကစားကြမှာဖြစ်ပါတယ
်ထိတန်းရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးတက်ကြီးညာပြီးခဲ့တာပါအခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုက Matt Engineer ဖြစ်ပြီးတော့အတမိုင်းဆိုင်ရာ Engineer ကတော့ John Ellison ဖြစ်ပါတယ်ဗီဒီယိုကိုနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်တော်တာရှင်များနဲ့တကွာ မြန်မာပြည်သူပြည်သားအားလုံးတာယာပျော်ရွှင်ချမ်းမြေကြပါစေခင်ဗျာကျွန်တော်ဆက်မိုးပါပ
This program has come to you from the Voice of America, Washington.